Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2018ခုနှစ်အောက်တိုဘာလ28ရက်စနေနေ့မနေ့ကအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 40 50တိတိကနေဖမ်းယူနားဆင်နိုင်ရသလို VOA Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ရပါတယ်ခင်ဗျာ။ကျွန်တော်စမိုးပြီပါခင်ဗျာ။ခုနှစ်ခင်းစီစဉ်နေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမနေ့ချင်းနိုင်တဲ့ကျွန်တော်ကြော်ကြော်သိပ်ပြောပြမှာပါ။လက်လုတ်ဖောက်ခွဲပစ္စည်းတွေပါတဲ့အထုတ်တွေပို့ခဲ့တဲ့ဖြစ်ရပ်တွေနဲ့ဆက်ဆက်ပြီးတန်လျာရှိသူကိုဖမ်းဆီးလိုက်ပါပြီ။ရိုဟင်ဂျာကြတဲ့ပြည်ရှင်ရဲ့တရုတ်ကဘူပေါင်းဆောင်ရွက်မယ်လို့ဘင်္ဂလားဒေ့ရှ်ကပြောပါတယ်။မြန်မာစစ်ဘက်အုပ်လို့ထင်ရှားတဲ့အွန်လိုင်းအင်ဆန်ဟာသူ့ရဲ့ချန်ပီယံစုကိုပထမထိုးသတ်ချီအချိန်မပြည့်ခင်ပါပဲကာကွယ်သွားပါတယ်။ဒီသတင်းတွေနဲ့တူစားစိတ်ဝင်စားဖို့ထိတ်တန်းသတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ။
ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ်အစီအစဉ်လေးလည်းမှာဆိုရင်တော့
ကျမတို့ကချင်အမျိုးသမီးတွေအပါတို့ရဲ့တက်တေခံချက်လေးတွေကိုဖော်ပြတာဖြစ်ပါတယ်အဲ့ဒါကိုကြည့်ချင်းအဖြစ်ဒီအမေရိကန်
တက်တော်အမတ်တွေနဲ့ပြည်စုံပြီးတော့ကချင်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေကိုရှင်းပြခဲ့တဲ့ကချင်တိုင်းရင်းသူစိုင်းရော်ဆွန်ဖောင်ပြောဆိုသွားတာဖြစ်ပါတယ်တွေ့ဆုံမိန့်ခွန်းကိုထုတ်လွှင့်တဲ့အခါမှာနားဆင်ကြရဖို့ရှိပါတယ်အဲ့ဒါအပြင်အမေရိကန်တစ်သေးကြီး George Soros ကြီးကနေပြီးတော့အလူငွေဒေါ်လာတန်းတရာမကြခင်ကလက်ခံရရှိခဲ့တဲ့ HRW လူခွင့်ရေးဖွဲ့ကြီးကရိုဟင်ဂျာအရေးလှုပ်ဆောင်တဲ့နေရာမှာဆိုရော့ရဲ့ဩဇာခံယူခြင်းမရှိပါဘူးလို့ပြောဆိုလိုက်တဲ့အကြောင်းအဆရှိတာတွေအပါအဝင်စိတ်ဝင်စားစရာသတင်းတော်တွေကိုလည်းနားဆင်ရမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးပါမယ်ကုရင်စုံတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်သူတွေစီဖောက်ခွဲပစ္စည်းတွေပါတဲ့အထုပ်73ထုပ်တယ်မနေ့စာရိုက်ကနေပေးပို့ခဲ့တယ်လို့တန်လျာရှိသူရာဇဝတ်ပြမှုတွေကျူးလွန်မှုတွေနောက်ခံသမိုင်းနှစ်ပေါင်းများစွာရှိထားတဲ့ဖလော်ရီဒါပြည်နယ်သားတူကိုတောက်ကြနေကဖမ်းဆီးလိုက်ပါတယ်။ဖလော်ရီဒါပြည်နယ်အဗန်ချူရာမျိုးကအသက်56နှစ်အရွယ်စီဇာဆာယောက်ကိုဖက်ဒရယ်ရာဇဝတ်မှု9မှုနဲ့တရားစွဲထားကြောင်းရှေ့နေကျုပ်ဂျက်ဆက်ရှင်းစ်ကပြောပါတယ်။ပြမှုတွေထဲမှာဖောက်ခွဲပစ္စည်းတွေကိုစာရိုက်ကနေတရားမဝင်ပေးပို့မှုနဲ့အစိုးရတာဝန်ရှိသူတွေကိုချင်းချောက်မှုတွေပေါ်လာပါတယ်။ဒီပြမှုတွေအတွက်အပြစ်ရှိတယ်ဆိုတာထင်ရှားရင်ထောင်ဒဏ်48နှစ်အထိကြာခံရနိုင်တယ်လို့ရှေ့နေကျုပ်ဆက်ရှင်းစ်ကပြောပါတယ်။အထုပ်စနစ်ထုပ်ထဲမှာလလုဖောက်ခွဲရေးပစ္စည်း73ခုပါပြီးအထုပ်တစ်ထုပ်ချင်းစီမှာ6လက်မအရှိ PVC ပိုက်တစ်ချောင်း၊နာယီအသေးတစ်လုံးနဲ့ပေါက်ကွဲနိုင်ခြေရှိတဲ့ပစ္စည်းတွေပါတယ်လို့ FBI ညွှန်ကြားရေးမှူး Christopher Ray ကပြောပါတယ်။ဒီပစ္စည်းတွေဟာအတုတွေမဟုတ်ဘူးလို့လည်းညွှန်ကြားရေးမှူး Ray ကပြောပါတယ်။အထုပ်တစ်ထုပ်ပေါ်ကနေရတဲ့လက်ဝဲကနေတစ်ဆင့်စုံစမ်းစစ်ဆေးရေးမှုတွေစာရွက်ကိုဖော်ထုတ်လိုက်နေတာလို့ပြောသလိုနောက်ထပ်အထုပ်တစ်ထုပ်မှာလည်းမျိုးရိုးဗီဇ DNA အထောက်အထားဖြစ်နိုင်ခြေကိုတွေ့ရတယ်လို့ပြောပါတယ်။
တူရကီနိုင်ငံအစ္စတန်ဘူမြို့ဆော်ရီကောင်စစ်ဝင်ရုံမှာအသက်ခံခဲ့ရတဲ့ဆော်ရီသတင်းသမားဂျမယ်ကာရှော့ဂီရဲ့သားဖြစ်သူဆာလာကာရှော့ဂီဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာခဲ့ပြီးဖြစ်ပါတယ်။အမေရိကန်နဲ့ဆော်ရီနှစ်နိုင်ငံသားအဖြစ်ခံယူထားတဲ့ဆာလာကာရှော့ဂီကိုဆော်ရီအာရေဗျနိုင်ငံကနေထွက်ခွာခွင့်ဒီသတင်းပဲအစောပိုင်းအထိ sorry ဆိုရကပိတ်ပင်ထားခဲ့တာပါ။ဒါပေမဲ့အင်္ဂါနေ့ကတော့ sorry ပြီးရင် Salmonet ရောအင်းရှိမင်းသားနဲ့ပါအတူလက်ဆွဲနှုတ်ဆက်နေတဲ့သူ့ရဲ့ဓာတ်ပုံထွက်လာပြီးတဲ့နောက်ဆာလာကာရှော့ဂီရဲ့ passport ပေါ်ကကန့်သတ်ချက်ကို sorry ဆိုရကဖယ်ရှားလိုက်တာဖြစ်ပါတယ် CNN သတင်းဌာနအဆိုအရဆာလာကာရှော့ဂီဟာအမေရိကန်ကိုရောက်ရှိခဲ့ပြီးဖြစ်ပေမဲ့ဘယ်နေရာမှာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအမေရိကန်ကာဝေးဝန်ကြီး Mike Pompeo ကတော့အခုလိုကရှော့ဂီရဲ့တာဖြစ်သူကိုခီးသွွာလာခွင့်ပြုလိုက်တဲ့အတွက်ကျေနပ်မိကြောင်းပြောကြားခဲ့ပါတယ်။ဆလာကရှော့ဂီကိုဆော်ရီကနေထွက်ခွာခွင့်ပြုဖို့ဝင်ကြီးပွန်ပီယိုကိုယ်တိုင်အရင်ကဆော်ရီနိုင်ငံကိုတိုက်တွန်းထားခဲ့တာပါရှင
်။ဒီကမှာခင်ဗျာမိုက်ပွန်ပီယိုဟာအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဖြစ်ပါတယ်။နိုင်ငံရေးကုလွန်ရေးရှောက်ထားမဲ့သူတွေနဲ့ရှေ့ပြောင်းဝင်ရောက်မဲ့သူတွေအမေရိကန်မက္ဆီကိုနယ်စပ်ကိုဖျက်ပြီးဝင်မလာနိုင်အောင်တားဆီးဖို့ရည်ရွယ်တဲ့အမိန့်အသစ်တစ်ခုကိုထုတ်ပြန်ဖို့သမ္မတဒေါ်နယ်ထရမ့်အစိုးရကစဉ်းစားနေတယ်ဆိုတဲ့သတင်းထွက်နေပါတယ်။မက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်မြောက်ပိုင်းနယ်ရဲကိုဝင်ဖို့ကြိုးစားမဲ့ရွှေပြောင်းဝင်ရောက်သူလူတန်းရှည်ကြီးဆက်လာနေတာနဲ့အမျှဒီသတင်းထွက်လာတာပါရွှေပြောင်းဝင်ရောက်သူတွေနိုင်ငံရေးခုလုံခွင့်ရနိုင်ခြင်းကိုကန့်တတ်ဖို့အမျိုးသားလူမျိုးရေးဆိုတဲ့အကြောင်းပြချက်နဲ့အုပ်ချုပ်ရေးလမ်းကြောင်းနဲ့ဥပဒေလမ်းကြောင်းအရလှုပ်ဆောင်နိုင်ခြင်းနည်းလမ်းတွေကိုစဉ်းစားနေတယ်လို့အမည်မဖော်တဲ့အစိုးရတာဝန်ရှိသူတွေကိုကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်ဆုံးဖြတ်ချက်ချပြီးပြီဆိုတဲ့သတင်းအခုချိန်ထိထွက်မလာသေးပေမဲ့လည်းဒီအမိန့်ထွက်လာပြီးတာနဲ့ပယ်ဖျက်ပေးဖို့တရားရုံးမှာရှောက်ထားတာတွေချက်ချင်းဖြစ်လာလိမ့်မယ်လို့လူဝင်မှုဆိုင်ရာရှေ့နေတွေကပြောပါတယ်။နေဆက်ကိုလုံးဝပိတ်ပစ်ဖို့စဉ်းစားနေတယ်လို့တချို့သတင်းတွေကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့မက္ဆီကိုအကြာကူတန်ရောင်းဝယ်ရေးကဒေါ်လာဘီလီယံပေါင်းများစွာရှိတာမို့အဲဒီလိုလုပ်ရမျိုးဟာနိုင်ငံရေးအရဖြစ်နိုင်ခြင်းမရှိဘူးလို့ဒေတာသူတွေကသုံးသပ်ပါတယ်။အဲဒီအစားနေဆက်ကိုပုံမှန်နီးလန့်နဲ့ဖြောင်းဝင်လာတာမဟုတ်ဘဲအမေရိကန်နဲ့ရောက်လာပြီး နိုင်ငံရေးခွလွန်ခွင့်ရှောက်ထားသူတွေကိုတီချဦးတည်တဲ့လှုံ့ဆော်ချက်မျိုးကိုပဲအစိုးရကစဉ်းစားနေပုံရတယ်လို့လေ့လာသူတွေကပြောပါတယ်
အီရန်နိုင်ငံတွင်ကနေစတင်ခဲ့တဲ့ Facebook အကောင့်တွေ page တွေ group အကောင့်တွေနဲ့ Instagram အကောင့်စုစုပေါင်း82ခုကိုဖယ်ရှားလိုက်ကြောင်းFacebook ကုမ္ပဏီကနေမနေ့တောက်ကြနေ့ကကြေညာခဲ့ပါတယ်။အဲ့ဒီတဲမှာတချို့အကောင့်ပိုင်ရှင်တွေဟာ American ပြည်ထောင်စုဒါမှမဟုတ်ဗြိတိန်နိုင်ငံတွေမှာနေထိုင်သူတွေအဖြစ် post တွေကိုရေးသားတင်နေကြတာဖြစ်တယ်လို့ Liberal နိုင်ငံရေးအကြောင်းတွေကို Twitter မှာတင်နေကြတာဖြစ်ပါတယ်။ Facebook ကုမ္ပဏီရဲ့ပြောဆိုချက်အရ Facebook page တခုဆိုရင် now like ပေါင်းတသန်းကျော်မကရှိနေတာပါဒါပေမဲ့လေ Facebook ကိုအသုံးပြုပြီး internet လူမှုကွန်ရက်ပေါ်မှာချိတ်ဆက်လှုပ်ရှားတဲ့အပြုမူဟာအီရန်အစိုးရနဲ့ဆက်ဆက်မှုရှိမရှိဆိုတာသူတို့မသိကြောင်း Facebook ကုမ္ပဏီကပြောပါတယ် Facebook နဲ့ Instagram တွေမှာတင်ထားတဲ့ post တွေကိုလူတွေပိုးပြီးကြည့်ရှုနိုင်ဖို့ American dollar 100အောက်သုံးစွဲတာနဲ့ရနိုင်ကြောင်းကုမ္ပဏီကဆိုပါတယ်အခုဖယ်ရှားလိုက်တဲ့ account တွေ page တွေနဲ့ group တွေဟာအရင်ဩဂုတ်လတုန်းကသူတို့ပိတ်ခဲ့တဲ့အကောင့်တွေနဲ့ဆက်ဆက်မှုတွေရှိနေကြောင်း Facebook ရဲ့ကုမ္ပဏီကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညာလိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါပြီ။ဒီကနေ့စနေနေ့ဖက်တဲ့နေ့ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရိုဟင်ဂျာကျတဲ့ကိုကံပေးဖြစ်ရှိနေတာမှာဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်မယ်လို့တရုတ်နိုင်ငံကကတိပြုပြောဆိုလိုက်ပါတယ်။တနိုင်ငံကြီးတဲ့တာဝန်ရှိသူတွေတယောက်တည်းတောက်ကြနေလုပ်ငန်းစည်းဝေးတစ်ခုအတွင်းတရုတ်နိုင်ငံကအခုလိုအာမခံပြောဆိုတာလို့ဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးအဆာဒူဇမန်ခန်ခမားကပြောပါတယ်။တရုတ်နိုင်ငံလူမှုလူညွန်ရေးဆိုင်ရာဝန်ကြီးကျောက်ခါစီဦးဆောင်တဲ့တရုတ်ကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးဦးဆောင်တဲ့အဖွဲ့တို့ဘင်္ဂလားဒေ့ရှ်ဝန်ကြီးများရုံးမှတွေ့ဆုံဆွေးနွေးကြတာပါ။ရိုဟင်ဂျာကျတဲ့ကိုဖြစ်ရှင်းတာမှာတရုတ်အနေနဲ့ပါဝင်လို့ဆောင်ပေးဖို့အစည်းအဝေးအတွင်းမှာဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးခန်ကဒီကိစ္စကိုမကြခင်မှာဖြစ်ရှင်းနိုင်မယ်ဆိုတာသူတို့ကကျွန်တော်တို့ကိုအာမခံပြောဆိုတယ်လို့ပြောပါတယ်။တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးကြတဲ့နေရာမှာရိုဟင်ဂျာဆိုတဲ့အုံလုံးတိုင်းအတိအကျ30လားဆိုတာအတိအကျမသိရပေမဲ့ဘင်္ဂလားဒေ့ရှ်ကတရင်တွေမှာတော့ရိုဟင်ဂျာဆိုတဲ့အုံလုံးကိုဖော်ပြပါတယ်။ဒီလိုခေါ်ဆို30ရာကိုမြန်မာနိုင်ငံဘက်ကတော့အတိအမှတ်ပြုထားပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာတိုင်ဝမ်အနေနဲ့မြန်မာနိုင်ငံကိုပြည်ယာပေးဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းနေပါတယ်။တုံးရကြကြီးစင်နဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့တရုတ်လူမှုလူညွန်ရေးဆိုင်ရာဝန်ကြီးဟာဂျာတာဘေးနေတုန်းကလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တွေ့ဆုံပြီးရိုဟင်ဂျာရေးဆွေးနွေးပါတယ်။အဲဒီအစည်းအဝေးအတွင်းမှာလည်းရိုဟင်ဂျာကျတဲ့ကိုဖြစ်ရှင်းတာမှာတရုတ်အနေနဲ့အပြုသဘောဆောင်တဲ့အခမ်းအနားကနေပါဝင်လို့ဆောင်မယ်လို့တရုတ်တာဝန်ရှိသူကအာမခံပြောဆိုကြောင်းဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးခန်းကပြောပါတယ်။
MMA ကပမက်ဒယ်ဝိတ်ချန်ပီယံကချင်တိုင်းရင်းသားအောင်လအန်ဆန်းဟာမနေ့တောက်ကြနေ့ကရန်ကုန်မှာကျင်းပတဲ့ One Middleweight ပြိုင်ပွဲမှာစိန်ခေါ်သူလက်ဗဒွန်နိုင်ငံသား Phoenix Middleweight Champion မိုဟာမက်ကာရကီကိုအနိုင်ထိုးပြီးကပချန်ပီယံဆုကိုဆက်လက်ထိန်းသိမ်းလိုက်ပါတယ်။အခုလိုရွှေကပတ်ချန်ပီယံဆုကိုကာကွယ်နိုင်ခဲ့တဲ့အတွက်မြန်မာနိုင်ငံသားတယောက်အနေနဲ့အလွန်ဂုဏ်ယူမိကြောင်းပြိုင်ပွဲအပြီးမြမစပတ်အောင်လို့လည်းနာမည်ကြီးတဲ့အောင်လအစန်းကသတင်းတောက်တွေကိုအခုလို့ပြောသွားပါရစေ။
ကျွန်တော်ရန်ဝန်တာတော့အားလုံးကုန်ယူနိုင်အောင်ဆိုပြီးတော့ကစားအားလုံးကုန်ယူနိုင်အောင်ဆိုပြီးကျွန်တော်စူးစမ်းဆေးဘတ်ချိုချိုတရက်မှမနာနားတရက်ဆိုကျွန်တော်အဲလိုမျိုး training ကအနားရရက်ဆိုမရှိဘူး training ကတစ်ပတ်မှ6ချိန်ဆင်းတယ်အာတရက်မှ2ချိန်3ချိန်လောက်ဆင်းတယ်အဲ့တော့ကျွန်တော်စူးစမ်းမှုစူးစမ်းပြီးတော့အားလုံးဟိုကျွန်တော်အားပေးရလူအများရှိရတော့ကျွန်တော်အားပေးပြီးတော့ကျွန်တော်ဆူတောင်းပေးလူအများရှိအဲ့ဒီလူအားလုံးကျွန်တော်အရင်ချေးစစ်တယ်အားလုံးရမ်းချစ်တယ်ဒီလိုမျိုးအောင်မြင်မှုအားလုံးတို့ရနိုင်တဲ့ကြောင့်ကျွန်တော်ရဲ့ဂုဏ်ယူရကျွန်တော်ရဲ့ရမ်းဝမ်းသာတယ်ဆက်ပြီးတော့ကျွန်တော်စူးစမ်းအောင်မယ်ဟိုနောက်ပွဲရောနိုင်အောင်ဆိုပြီးကျွန်တော်စူးစမ်းအောင်မယ်
One Championship ကကျင်းပတဲ့ MMA ကိုခံပညာဆုံးသုံးခွင့်ရတဲ့လက်ဝိတ်အားကစားပြိုင်ပွဲမှာမိုဟာမက်ကာရကီကိုအလဲထိုးနိုင်ခဲ့တဲ့အတွက်အောင်လအန်ဆန်းဟာဒုတိယအကြိမ်မြောက်ကမ္ဘာ Middleweight Dan Champion ဖြစ်လာခဲ့တယ်လို့ Middleweight Dan ကမ္ဘာအဆင့်မှာလည်း23ကနေနံပါတ်10နေရာကိုရောက်ခဲ့ပါတယ်ရှင်
။တရုတ်ကရမုံငွေထောက်ပံ့တဲ့ပါကစ္စတန်နိုင်ငံဂွဒါရီနဲ့စိတ်ကမ်းစီမံကိန်းမှာတရုတ်ဘက်ကစစ်ဖက်ရေးရပိုင်းလှုပ်ဆောင်ခွင့်တောင်းခံတာမျိုးမရှိဘူးလို့ပါကစ္စတန်ရေတပ်ဗိုလ်ချုပ်ဂျဗာယီအစ်ဘာကတောက်ကြနေမှာပြောပါတယ်။ကွာဒါယူနက်စိတ်ကန်ဟာတရုတ်နိုင်ငံရဲ့ရေတပ်အခြေစိုက်စခန်းဖြစ်လာနိုင်တဲ့ဆိုပြီးအမေရိကန်နဲ့အိန္ဒိယတို့ကခံမှန်းထားကြချိန်မှာပဲအဲ့လိုပြောလိုက်တာပါ။ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်မှာရှိတဲ့ကွာဒါစိတ်ကန်ဟာတရုတ်ကဒေါ်လာ60ဘီလီယံရင်းနှီးမြှုပ်နှံမဲ့ရပ်ဝန်းလမ်းကြောင်းစီမံကိန်းကြီးတွေကပါကစ္စတန်မှာအကောင့်ထည့်ဖော်နေတဲ့အပိုင်းရဲ့အဓိကအရေးပါဆုံးစီမံကိန်းပါ။ဒီစီမံကိန်းက Guada Yenese Gangu, Penlebu Kongin Demo Jiri, Wen Twelume, Atecha Segani Kupi, Tisoma Tidalu, a two CYs only like Power Mari. TCYs only ma, controlling Andriga, Pipa Pogum Bissi Tolubi, Kapaduangu, Kongin Demo in Timbumava. The only and Obendi Darina Guaraja, Swan and Pailandri, Kalama Jiri, Jatalandri, Satuetama Tipari. ဒီနိုင်ငံရဲ့အနာဂတ်စစ်အခြေစိုက်စခန်းဟာပါကစ္စတန်ဖြစ်လာနိုင်ခြေရှိတယ်လို့ပြီးခဲ့တဲ့နှစ်မှာအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောထားပေမဲ့တရုတ်ကတော့ဒါဟာကမန်းပြောဆိုချက်တသက်တာဖြစ်တယ်လို့ပြောပါတယ်။တန်တမာရေးနဲ့လူမျိုးရေးပိုင်းဒရင်ချင်းတွေကလည်းကွာဒါဟာတရုတ်စစ်အခြေစိုက်စခန်းဖြစ်လာဖို့ရှိတယ်လို့ပြောကြပါတယ်။
အချိန်ဆန္ဒကြီးကြောကြာရှာဖွေခဲ့တာဖြစ်ပါတယ်။သူတို့ရဲ့ဘဏ်အကောင့်တွေကိုလည်းအာဏာပိုင်တွေကပိတ်ပင်လိုက်ကြောင်း AI အဖွဲ့ကပြောပါတယ်။အိန္ဒိယမှာရှိတဲ့ AI အဖွဲ့အနေနဲ့ဒီပကနေငွေတွေယူဖို့စီးပွားရေးလုပ်ငန်းထူထောင်တာဟာတက်မှတ်ချက်စီးနင်းစည်းကမ်းကိုချိုးဖောက်တာဖြစ်တယ်ဆိုတဲ့တန်တရားနဲ့အော်တိုဘာလ25ရက်နေ့ကြာတာပတိနေ့ကအိန္ဒိယအာဏာပိုင်တွေက AI
Human Rights Watch လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ဟာအမေရိကန်တထည်ကြီး George Soros ကနေအလူငွေဒေါ်လာတန်တရာမကြခင်ကလက်ခံရရှိခဲ့တာမှန်ပေမဲ့ရိုဟင်ဂျာရေးဆောင်ရွက်တဲ့နေရာမှာ Mr. Soros ရဲ့ဩဇာခံယူခြင်းမရှိပါဘူးဆိုပြီးတော့ညှဉ်းဆန်လိုက်ပါတယ်။ရခိုင်ပြည်နယ်အခြေအနေတွေကိုလေ့လာနေသူတဦးဖြစ်တဲ့အမေရိကန်နိုင်ငံသား Rhys Haseman ကဟျူမန်ရိုက်အဖွဲ့ဟာတစ်ဖက်သက်ဖော်ပြနေတဲ့အဖွဲ့ဖြစ်ပြီးတော့ George Soros ကနေငွေအမြောက်များလက်ခံထားတယ်လို့ပြောဆိုဆွဆဲခဲ့ပြီးတဲ့နောက်ပိုင်းအခုလိုတုံ့ပြန်လာတာဖြစ်ပါတယ်။ဒီကြောင့်ကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
ဒရီမီဒီယာမြန်မာဖုံးရဲ့နောက်ွယ်ကပိန်မြုပ်နေတဲ့ရခိုင်ဒေသရဲ့အမှန်တကယ်အခြေအနေဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်ခြေစိုက်တင်တွေကဗျူဟာလေ့လာရေးအဖွဲ့ရဲ့ဆွေးနွေးဟောပြောပွဲတစ်ခုကိုနိုဗိုတာဟိုတယ်မှာမနေ့တုန်းကကျင်းပခဲ့ပြီးရခိုင်ပြည်နယ်ကအခြေအနေတွေကိုလေ့လာနေသူတဦးဖြစ်တဲ့အမေရိကန်နိုင်ငံသား Rick Haseman ကပင်တိုင်ဆွေးနွေးသူတဦးဖြစ်ပါတယ်။
Human Rights Watch the same thing notoriously one side.
Human Rights Watch အဖွဲ့က တခြားတဲ့ Islam အကြမ်းဖက် အဖွဲ့နဲ့ ပတ်သက်ပြီးတော့ ဝေဖန်မှုတွေကိုလည်း ဒီ အဖွဲ့က ဘာမှ မလုပ်တာကို ခင်ဗျားတို့ တွေ့ပါလိမ့်မယ်။
Human Rights Watch အဖွဲ့က အခုလို တစ်ဖက်သက် ဇက်လိုက်ပြီး ဖော်ပြနေရတာက American တထေးကြီး George Soros ကြီးက ငွေတွေအကြီးကျယ်ရထားတာကြောင့်လို့ Rick Haseman ကဆိုပါတယ်။
So what drives them to make these reports? Well, I think money is the
Human Rights Watch အဖွဲ့ရဲ့သမိုင်းမှာအကြီးမားဆုံးအလူငွေပမာဏမကြခင်ကပဲရထားပါတယ်။ဂျော့ဆိုရက်စီကဒေါ်လာတန်တရာလက်ခံထားတာပါ။ဟျူမန်ရိုက်စ်ဝက်အဖွဲ့ဟာဆော်ဒီအာရေဗျနိုင်ငံကလည်းငွေတွေလက်ခံထားတယ်လို့
Rick Haseman ကဆွဆွဲထားတာပါ။ဒီချက်တွေနဲ့ပတ်သက်ပြီးတော့ Human Rights Watch အဖွဲ့ရဲ့တုံ့ပြန်ချက်ကိုသိနိုင်အောင် Brett Adams ကိုကျွန်တော်ဆက်သွယ်ခဲ့ပါတယ်။သူကတော့ George Soros ကအလူငွေလက်ခံတယ်ဆိုတာမှန်ပေမဲ့ဆော်ဒီအာရေဗျကငွေတွေရတယ်ဆိုတာကိုတော့မဟုတ်ဘူးလို့ဆိုပါတယ်။
We are happy to accept funds from George Soros and other independent people.
George Soros နဲ့ဆူရီနဲ့ကင်းလို့တဲ့တခြားလူတွေစီကအလူငွေတွေကိုကျွန်တော်တို့လူလူလာလာလက်ခံပါတယ်။ ဆော်ဒီအာရေဗျနိုင်ငံကကျွန်တော်တို့ငွေတွေလက်ခံတယ်လို့ပြောတယ်ဆိုရင်အဲ့ဒါမှန်မှန်ပါဘူး။ကမ္ဘာတစ်ဝန်းကဘယ်အစိုးရရဲ့ငွေကူးမှကျွန်တော်တို့လက်မခံပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အဖွဲ့ဟာတရားလွတ်တဲ့ဖွဲ့စည်းတစ်ခုအဖြစ်အမြဲယက်တည်နိုင်ဖို့ကြိုးစားပါတယ်။အချက်လက်တွေအပေါ်မှာပဲကျွန်တော်တို့အာရုံစိုက်ပါတယ်။ကျွန်တော်တို့ရှာတွေ့တဲ့အချက်တွေကိုအစီရင်ခံစာ
Brett Adams ကဆက်ပြောပါတယ
် We accept money from private donors who are interested in promoting human rights. We do our own work. No donor tells us what to do, including George Soros.
လူခွင့်ရေးတွေတိုးတက်အကောင်လာစေခြင်းနဲ့အလှူရှင်တွေစီကနေကျွန်တော်တို့အလှူငွေလက်ခံပါတယ် George Soros အပါအဝင်အလှူရှင်တွေကဘာကိုလုပ်ပါဆိုတာမျိုးနဲ့လွှမ်းမိုးချေလဲတာမျိုးကျွန်တော်တို့မခံပါဘူးကိုယ့်အလုပ်ကိုပဲကိုယ်လုပ်ပါတယ်ဩဇာလွှမ်းမိုးမှုမပါပဲတရားရည်တည်နေတဲ့အဖွဲ့အစည်းပါရိုဟင်ဂျာနဲ့ပတ်သက်ပြီးကျွန်တော်တို့လှုပ်လာတာနှစ်အတော်ကြာပါပြီဒေါ်လာတန်းတရာပေးမယ်လို့မကြေညာခင်လွန်ခဲ့တဲ့6နှစ်9နှစ်လောက်တည်းကရိုဟင်ဂျာအရေးကိုကျွန်တော်တို့လှုပ်လာတာပါ
အမေရိကန်သထေကြီးဂျော့ဆိုရော့စ်ဟာရခိုင်ပြည်နယ်တွင်းကရိုဟင်ဂျာဒုက္ခသည်စခန်းတချို့ကိုလည်းကိုယ်တိုင်တွားရောက်ကြည့်ရှုခဲ့ပူးသူဖြစ်ပြီးဒုတိယကမ္ဘာစစ်တွင်းကနာဇီတွေနှိပ်စက်ခဲ့တဲ့ဂျူးကျဉ်းသားတွေရဲ့ဘဝနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနှိုင်းယှဉ်ပြောဆိုခဲ့သူလည်းဖြစ်ပါတယ်သူဟာမြန်မာဒီမိုကရေစီရေးအတွက်လည်းအားပေးထောက်ခံနေသူတူဖြစ်ပါတယ် Human Rights Watch အဖွဲ့ရဲ့အာရှရေးရာမှူးဆောင်ညွှန်ကြားမှု Brett Adams ကတော့သူတို့ဖွဲ့ကိုဝေဖန်ဆွတ်ဆွဲနေတဲ့သူတွေကသူတို့ဖွဲ့ရဲ့လှုပ်ဆောင်ချက်တွေပေါ်မှာမှားတာတွေ့ရင်ပြပါလို့လည်းဆိုပါတယ
် If he or anybody else wants to contest or disagree with our factual findings they need to show where we are wrong
ကျွန်တော်တို့ကတင်ပြတဲ့အချက်လက်တွေထဲမှာသဘောမတူနိုင်တာတွေမှားရင်းဖော်ပြထားတယ်လို့ပြောချင်တယ်သူဘယ်သူပဲဖြစ်ဖြစ်ကျွန်တော်တို့ဘယ်ဟာမှားတယ်ဆိုတာကိုထောက်ပြဖို့လိုပါတယ်ရိုဟင်ညာတွေနှိပ်ကွပ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရှာဖွေတင်ပြထားတဲ့အချက်လက်တွေကမှန်ကန်တယ်ဆိုတာကျွန်တော်ဘက်ကသိကြပါတယ
် Rick Heisman က Human Rights Watch ဖွဲ့ဟာကျော်ဆိုရစီကငွေတွေလက်ခံနေဆိုပြီးတော့ဝေဖန်နေတယ်ဆိုရင်သူဟာ NLD ဆိုတာကိုလည်းတရက်ဝေဖန်နေတဲ့သဘောပဲလို့ Brett Adams ကဆိုပါတယ်။ဘာကြောင့်လဲဆိုတော့ဒေါ်ဆန်းစုကြည်နဲ့ NLD ပါတီဝင်တွေနိုင်ငံရေးအကျဉ်းသားဘဝဖြစ်ခဲ့စဉ်ကတည်းကအမေရိကန်သထေကြီးကျော်ဆိုရစ်ကအားပေးကူညီလာခဲ့တာဖြစ်ပြီးအခု NLD ဆိုရရဲ့လှုပ်ဆောင်ချက်တချို့ကိုလည်းအကူအညီတွေဆက်ပေးနေတာကြောင့်ပဲလို့ Human Rights Watch ဖွဲ့ကတုံ့ပြန်ပါတယ်။သူတို့ဖွဲ့အနေနဲ့သထေကြီးကျော်ဆိုရစ်စီကအလူငွေလက်ခံထားတဲ့ကိစ္စကိုလည်းရှုတ်ဝတ်ထားတာမဟုတ်ပဲသူရဲ့ internet website မှာရှင်းရှင်းလင်းလင်းဖော်ပြထားတဲ့ကိစ္စပါလို့ Human Rights Watch အဖွဲ့ရဲ့အာရှရေးရာအမှုဆောင်ညွှန်ကြားမှု Brett Adams ကပြောပါတယ
်။သောရရှင်များရှင်ဒီထက်မှလစ်လက်နေတဲ့နေရာတချို့အတွက်ဈာပြရွေးကောက်ပွဲတွေရှေ့တွင်ပတ်ထဲချင်းပါတော့မှာပါ။လို့တော့မှအများဆုံးနေရာရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီကြီးတွေပါတီသစ်တွေတတိပုဂ္ဂလရှင်ပြိုင်သူတွေတိုင်းနာကိုယ်စားတွေပါဝင်ရှင်ပြိုင်ကြမဲ့ဒီကြားပြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူလူကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်စရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေပါသလားလွတ်တော်မှာလူလူအတွက်မမမမရက်မဲ့ကိုယ်စားတွေလိုနေပြီလားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဆုံးနံပါတ် 1-239-382နာငါးငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေလံမှာပါဝင်ဆွေးနွေးလို့သူဒီကနေ့ည9နာရီမတိုင်ခင်VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းအပ်ပါတယ်။ခုဆက်လက်ပြီးနားဆင်ရမှာကတော့ခေတ္တအမေရိကန်ရောက်လူခွင့်ရေးလှုပ်ရှားသူတွေရဲ့နဲ့ VOA တွေ့ဆုံမိမြန်ငံဖြစ်ပါတယ်။ကိုမျိုးမွေးဟန်ဆိုရင်မြန်မာနိုင်ငံဘာသာရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သူဖြစ်ပါတယ်။အလားတူစွာပဲကချင်ပြည်နယ်ကစစ်ဘေးရှောင်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကချင်တိုင်းရင်းသူဆိုင်ရော်စွန်ဖောင်ကအမေရိကန်ထက်လွတ်တော်အမတ်တွေနဲ့တွေးဆောင်ခဲ့ပါတယ်သူတို့ရဲ့တင်ပြချက်တွေနဲ့ရရှိတဲ့တုံ့ပြန်ချက်တွေကိုမအေးတန်တာကျော်ကတွေးဆောင်မေးမြန်းထားတာကိုနားဆင်ပါခင
်ဗျာ။ Okay ကိုမျိုးဝင်းကမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်စွာထုတ်ဖော်ခွင့်အနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာဘယ်လိုမျိုးတွေတင်ပြခဲ့ပါလဲရှင်သူတို့ဘက်ကရောဘယ်လိုမေးခွန်းတွေပြန်ပြောမေးခဲ့ပါလဲ
။အဓိကကတော့လေဒီမှာတွေးဆောင်ခဲ့တာကတော့လွတ်လပ်စွာပြောဆိုခြင်းဆိုင်ရာအထူးကိုယ်တည်းရဲ့လွတ်လပ်စွာကိုယ်ခွင့်ယုံကြည်မှုဆိုင်ရာအထူးကိုယ်တည်းတို့ဖြစ်ပါတယ်။အဓိကကတော့မြန်မာနိုင်ငံမှာဘာသာရေးလူနည်းစုတွေရဲ့လွတ်လပ်စွာဖော်ထုတ်ခွင့်ပြောဆိုခွင့်နဲ့ယုံကြည်ကိုးကွယ်ကျင့်သုံးခွင့်တွေထိထိရောက်ရောက်နဲ့ရှိနေသလားဆိုတာတွေကိုကျွန်တော်တို့တင်ပြနိုင်ခဲ့ပါတယ်။အစိုးရအနေနဲ့လည်းတိတ်ပြီးတော့ဒါကိုအားပေးတာမတွေ့ရသလိုအစိုးရအမျိုးသားရေးဝါတီတွေကလည်းလူနည်းစုဘာသာဝင်တွေနဲ့ပတ်သက်ပြီးတိုက်ခိုက်တာဆွဆွဲတာနဲ့ပိတ်ပင်တားမြစ်မှုတွေကိုပဲကမ်ပိန်းတွေအားကောင်းအောင်လုပ်လာပြီးတော့အစိုးရ policy တွေမှာလည်းဖြစ်လာရင်းရနေကျွန်တော်တို့သိတဲ့အတိုင်းပဲအခုအစ္စလမ်ဘာသာယုံကြည်ကိုးကွယ်လူတဦးတယောက်ကမှလွတ်တော် candidate အဖြစ်နဲ့လက်မခံခဲ့ဘူးပေါ့ဒါကတော့ NLD အစိုးရရောရခိုင် USTP ရော policy ချပြီးလုပ်ခဲ့တဲ့ပုံမှာဘယ်သူမှပါဝင်နိုင်ခြင်းမရှိခဲ့တဲ့အနေအထားအခြေအနေဖြစ်လာပြီးဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးကြေကြေပြပြဆွေးနွေးခဲ့တာမျိုးတွေရှိပါတယ
်ဟုတ်ကဲ့အဲ့တော့ကိုမျိုးဝင်းဘက်ကနေပြီးတော့တင်ပြဆွေးနွေးတာတွေကိုဒီကုလသမဂ္ဂရဲ့ဟိုကိုယ်စားလှယ်တွေကဘယ်လိုများ တုံ့ပြန်နေပါလဲရှင
် Special Reporter ရဲ့ဒီ report တွေမှာပေါ့နော်မြန်မာနိုင်ငံမှာကိုယ်ခွင့်ယုံကြည်မှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံမှုတွေနဲ့ဒီလွတ်လပ်စွာကိုယ်ခွင့်မှုကိုဘယ်လိုမျိုးအဟန့်အတားတွေအနောက်ရှက်တွေရှိနေလဲဆိုတော့သူတို့ရဲ့ report တွေမှာပါဝင်နိုင်ခဲ့တာတွေ့တယ်လို့မြန်မာအစိုးရကိုလည်းပဲဒါတွေကိုသူတို့တာဝန်ချေအောင်လုပ်ရမယ်ထောက်ခံချက်တွေပေးခဲ့တာတွေကိုသူတို့ပါဝင်နိုင်ခဲ့တယ်ပြီးတဲ့အခါမှာဒီ special reporter တွေကနေတက္ကသိုလ်မှာတက်ဆိုင်ရာဌာနတွေနဲ့တွဲဖက်ပြီးတော့ဒါတွေကိုသူတိုက်တွန်းမှုတွေသူတို့ဆွေးနွေးကြတာရှိပါတယ်
ဒါမဲ့တကယ်တမ်းလက်တွေ့မှာရောဒီလိုတင်ပြမှုတွေဒီလိုပြန်ဆွေးနွေးမှုတွေကနေပြီးတော့တိတိယယောက်မမနံပြည်တွင်မှာအကျိုးသက်ရောက်မှုရှိမယ်လို့ထင်ပါလားဆရာ
ကျွန်တော်ထင်တယ်အခုချိန်ထိနိုင်ငံတွေကနေပြီးတော့မှပေးထားတဲ့ဒီထောက်ခံချက်တွေနဲ့ပတ်သက်ပြီးတော့ mission တွေချပြီးတော့အစိုးရနဲ့ဆောင်ရွက်တာတော့ဂုတိတော့မတွေ့ရသေးဘူးပေါ့နော်အစိုးရလောလောဆယ်တော့သူတို့မှအခက်အခဲတွေရှိနေလို့ဒါကိုဦးစားမပေးနိုင်ဟိုဟာကိုဦးစားပေးမယ်ဆိုတာမျိုးတွေသူတို့လုပ်ပေးမယ်လို့လူခွင့်ရေးကိုလေးစားလိုက်နာမှုမရှိဘဲနဲ့ဒီမိုကရေစီအကူအပြောင်းဘလို့မှမတည်ဆောင်သွားနိုင်ဘူးဆိုတာကိုတော့ကျွန်တော်တို့တင်ပြခဲ့ပါတယ်
ဟုတ်ကဲ့ကျွန်မအခုတက်ဆက်ထဲမှာပဲဒီ San Ronson Phong ကိုမေးချင်ပါတယ် San Ronson Phong ကအော်တိုဘာလ26ရက်နေ့မှာပဲထဲလွတ်တော်ကိုသွားပြီးတော့မြန်မာနိုင်ငံကဒီလူအခွင့်ရေးနဲ့ပတ်သက်လို့ဟိုထွက်ဆိုထားတဲ့ဟိုမှတ်တမ်းရုပ်ရှင်တစ်ခုပေါ့နော်အမေသမီးနဲ့အမဆိုတဲ့ရုပ်ရှင်ကိုသွားပြီးတော့ပြသခဲ့ပြီးတော့သူတို့မိန်းမနှားတွေကိုလည်းဒီလွတ်တော်ဟိုတာဝန်ရှိသူတွေရှေ့မှာမှာဖြေကြားခဲ့တယ်ဆိုတော့ဟုတ်ကဲ့ဘာအကြောင်းတွေများဒီနေ့အဓိကထားပြီးတော့ပြောကြားခဲ့ပါလဲရှင
်ဟုတ်ကဲ့ဒီရုပ်ရှင်ကားတွေကတော့အမျိုးသမီးတွေမြန်မာပြည်မှာမတိန်ကျင့်ခံရတယ်ပေါ့နော်သူတို့ရဲ့ထွက်ဆိုထားတဲ့ဟာတွေရိုဟင်ဂျာအမျိုးသမီးတွေကျမတို့ကချင်အမျိုးသမီးတွေအပါသူတို့ရဲ့တက်တည်ခံချက်လေးတွေကိုဖော်ပြတာဖြစ်ပါတယ်အဲ့ဒါကိုကြည့်ချင်းအဖြစ်ဒီအမေရိကန်လွတ်တော်ကသူတွေတာမကပေါ့နော်ဒီအမေရိကန်တိုင်းပြည်သားတစ်ခုလုံးပေါ့နော်သူသိကြအောင်ကျမတို့စီမံဘလို့အခြေအနေရှိရဲပြီးတော့အခုလိုမြန်မာပြည်အစိုးရအနေကျမတို့ကချင် IDP ပေါ့နော်ဒီစစ်ပြေးရှောင်တဲ့ဟာတွေကိုကူညီဖို့အတွက်ပိတ်ရပ်ထားတဲ့ဟာတွေအဲ့ဒါတွေကိုဖွင့်ပေးဖို့အတွက်ပေါ့နော်ကူညီမှုရအောင်ပြီးတော့အခုလိုမျိုးစစ်ပွဲမရမချင်းဟာကျမတို့ကချင်လူမျိုးတွေအတွက်ကချင်အမျိုးသမီးတွေကလေးတွေအတွက်နစ်နာမှုဟာတွေဘလောက်အထိရှိနေပါတယ်ကျမကြီးဘလောက်အထိထိခိုက်တယ်အဲတေသွားတာဟေလေဘလောက်အထိရှိတယ်အစားမစားရလို့ပေါ့နော်ကျမတို့မှာအခက်အခဲတွေရှိပါတယ်ဆိုတဲ့ဟာတွေကိုရပ်ဖို့အတွက်မြန်မာပြည်ကအစိုးရကိုရက်ကူညီနိုင်တဲ့လောက်ကူညီပေးပါလို့ကျမတို့ကအနေပြီးတော့သူတို့တောင်းဆိုရင်းနဲ့ဖြေကြားသွားတာဖြစ်ပါတယ
်ဟုတ်ကဲ့ဒီတော့ဒီအမေရိကန်ပြည်အောင်စုကဒီမူဝါဒရေးရာဘိုင်းမှာဟိုဩဇာအာဏာရှိတဲ့သူတွေကိုအခုလိုမျိုးမြန်မာနိုင်ငံကအခြေအနေတွေကိုဒီရုပ်ရှင်နဲ့တင်ပြတာမျိုးလှုပ်ဆောင်ခြင်းအပြင်သူတို့စီရောဟိုလောက်လောက်လာလာအကူအညီတစုံတရာရခဲ့တဲ့တာရကတွေရှိပါလားရှင်
ဟုတ်ကဲ့သူတို့ကနေအရင်စိတ်ဝင်စားမှုရှိပါတယ်မြန်မာပြည်အစိုးရကိုတာဝန်ယူမှုအဲ့အရာတွေကိုသူတို့ကနေပြီးတော့ခံစားရတဲ့ဟာတွေကိုလည်းကျမတို့အနေနဲ့ဖလှယ်ခဲ့ပါတယ်ဒီမတိတ်ကျင့်ခံခဲ့ရတဲ့အမျိုးသမီးတွေအတွက် justice ပေါ့နော်တရားမျှတမှုကိုရရှိနိုင်အောင်အဖက်ဖက်ကနေသူတို့ကူညီသွားမယ်ဆိုတဲ့ဟာတွေကိုလည်းစကားဂတိပေါ့နော်အဲ့အရာတွေနဲ့ဖြေကြားသွားတာကျမတို့ပြောပြခဲ့တာတွေလည်းရှိခဲ့ပါတယ
်ဟုတ်ကဲ့ရှင်ဟုတ်အရင်တော့အဲ့လိုမျိုးကလှုပ်ရှားဆောင်ရွက်ပြီးတော့သူတို့ဒီနိုင်ငံအခြေအနေကိုပို့ပြီးတော့သိမြင်အောင်လို့လှုပ်ခဲ့တဲ့အခြေအနေတွေမှာရောသူတို့ဘက်ကတစုံတရာတုံ့ပြန်မှုပေးလာတာမျိုးပေါ့လေကိုဥပမာဆိုရင်ဒီ IGB တွေအတွက်ပို့ပြီးတော့အကူအညီပေးတာမျိုးအခွင့်အရေးတစုံတရာသူတို့ဟိုရအောင်လို့ဖန်တီးပေးတာနိုင်တဲ့အခြေအနေမျိုးလက်တွေ့တွေ့ခဲ့ရပါလားရှင်
ဒါကတော့ကူညီခဲ့တယ်ဒါကတော့မကူညီခဲ့ဘူးလို့ကျမအနေနဲ့အရင်ကြီးပြောမပြောနိုင်ဘူးပေါ့နော်သူတို့ကူညီနေသေးပါဒါပေမဲ့ဒီကူညီဖို့ကလည်းဒီမြန်မာပြည်အစိုးရနေပြီးတော့ကန့်ကွက်တာတို့ပေါ့နော်ပိတ်ပင်တာတို့အဲ့ဒါတွေရှိနေတဲ့အတွက်ကြောင့်မလို့အဓိကကတော့ကျမတို့ကချင်ပြည်မှာဖြစ်နေတဲ့စစ်ဘေးရှောင်တွေကဒီ refugee လို့လည်းဒုက္ခရယ်လို့လည်းခံယူလို့လည်းမရဘူးတခြားနိုင်ငံမှာလည်းမဟုတ်ဘူးဆိုတော့အရန်ခက်ခဲတယ်သူတို့ဘက်ကနေစ조사စေစ조사နေမယ်အဲ့လောက်အထိပဲကျမအနေနဲ့ပြောပိုင်ခွင့်
ရပါစေအဲ့ဒါဆိုရင်ဒီညီကုန်းချုပ်အနေနဲ့ပေါ့အခုလိုမျိုးဒီမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်တလွှားမှာသွားပြီးတော့တင်ပြတာတွေအစီရင်ခံတာတွေပြောပြတာတွေလုပ်တဲ့အခါမှာဒီခီးစဉ်ပေါ်မှာကိုယ့်ရဲ့ခီးစဉ်ပေါ်မှာအားရမှုရှိပါလားရှင်ကိုမျိုးဝင်း
ကျွန်တော်တော့ဟိုအားရပါတယ်အားရဆုံးကတော့မြန်မာနိုင်ငံရခိုင်ပြည်ပြင်ပမှာလည်းပဲလူမျိုးဘာသာကိုးကွယ်ယုံကြည်မှုမတူညီတာကိုအခြေခံပြီးတော့နိုင်ငံသားဖြစ်မှု ဟိုအခက်ခဲဖြစ်နေတဲ့လူတွေအများကြီးတွေ့ရတယ်ပေါ့အတော်တော်များများသိတာရခိုင်ပြည်နယ်လောက်မှာပဲရိုဟင်ဂျာတွေလောက်ပဲဒီနိုင်ငံသားပြည်သူပြဿနာဖြစ်နေတယ်လို့ထင်မိမယ်ကျွန်တော်တို့ပြည်မမှာရှိတယ်လူနည်းစုဘာသာဝင်တွေအထူးသဖြင့်ဒီမွတ်စလင်တွေအထူးသဖြင့်ဒီတချို့နေရာတွေမှာကျွန်တော်လေ့လာရဟိန္ဒူတွေရောခရစ်ယာန်တွေပါကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်ခဲတွေကိုတွေ့ရတယ်အဲ့ဒီအချက်လက်တွေကိုတော့ဒါကို highlight လုပ်ပြနိုင်တဲ့အခါကျတော့ဟိုတော်တော်လေးကိုတော်တော်စိတ်ဝင်စားပြီးသူတို့ note down လုပ်တာတခါတွေ့ရတယ်ခါတော့တော်တော်လေးကျွန်တော်အားရမိပါတယ
်မအီဒန်နာကျော်မင်းမင်းတင်ပြထားတာဖြစ်ပါတယ်သူတို့ရှိမှခင်ဗျအမေရိကန်မှာတက်တန်းဝင်ဝဲရွေးကောက်ပွဲကျင်းပဖို့တရင်နှစ်ပတ်တော်မလိုတဲ့အချိန်မှာပဲထင်ရှားတဲ့ဒီမိုကရက်ပါတီဝင်အများပြားစီကိုတန်မြားဖြစ်ဖွယ်ရှိတဲ့ဘုံပါတယ်ဆိုတဲ့အထုပ်တွေပို့ခဲ့တာကြောင့်စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်အမေရိကန်နိုင်ငံရေးဝန်ကြီးမှာအကူအညီဖြစ်နေတဲ့ပြင်းထန်တဲ့ပါတီဆွဲရက်တီပြောဆိုတာတွေကိုထင်းထင်းချော့ချကြဖို့တောင်းဆိုနေပါတယ်ဂျင်းမလုံးရဲ့တရင်တော်ကိုကိုကျော်ကျော်သိန်းပြောပြပါလိမ့်မယ
်ဝစ်ကွန်ဆင်ပြည်နယ်မှာလုပ်တဲ့မဲဆွယ်စည်းရုံးပွဲတွင်သမ္မတဒေါ်နယ်ထရမ့်ကအားလုံးတည်တည်ငြိမ်ငြိမ်ရှိကြဖို့နှိုးဆော်ပြောဆိုပါရစေ
။ We want all sides to come together in peace and harmony.
ဘယ်အားလုံးငြိမ်းချမ်းပြီးတော့တအားသာသာဖြစ်စေကြမှာလဲ။ဒီလိုဖြစ်အောင်ကျွန်တော်တို့လုပ်နိုင်ပါလေ။အဲ့လိုဖြစ်လာမှာပါ
။ဒါပေမဲ့လေနိုင်ငံရေးလေလုံးတွေရှော့ချကြဖို့နှစ်ပတ်စလုံးကိုဒေါ်နယ်ထရမ့်ကပန်ကြားတဲ့တစ်ချိန်ထဲမှာပဲသတင်းမီဒီယာတွေကတော့အပြင်းအထန်တိုက်ခိုက်ပြောဆိုပါရစေ
။ Those engaged in the political arena must stop treating political
opponents. ငွေစာမျက်နှာမှာပြောဆိုလုပ်ကိုင်နေကြသူတွေအနေနဲ့နိုင်ငံရေးတိုင်ပတ်တွေကိုဂုံတိုက်ခါမဲ့သူတွေလိုသဘောထားဆက်ဆံနေတာမျိုးရပ်ပြရပါလိမ့်မယ်။အဲ့ဒါလုပ်ကိုလုပ်ကြရပါမယ်
။အဲ့လိုပြောဆိုတော့ကိုဒီမိုကရက်တီဘက်ကအပြင်းအထန်တုံ့ပြန်ပြီးထရမ့်ရဲ့ပါတီဇွဲတိုက်ခိုက်မှုတွေကြောင့်နိုင်ငံရေးအမြင်တွေတင်းမာလာတာဖြစ်တဲ့အတွက်သူဟာအဓိကလှုံ့ဆော်သူဖြစ်တယ်လို့ပြောကြပါတယ်။နယူးယောက်မြို့တော်ဝန် Bill de Blasio ကအခုလိုပြောပါတယ်။
This is a very painful time in our nation. And it's a time when people are feeling a lot of
အခုချိန်ဟာကျွန်တော်တို့တိုင်းပြည်အတွက်သိက္ခာနာကျင်ပွဲအချိန်မှာလူတွေကြားမှာအမုန်းတရားတွေခံစားနေကြတဲ့အချိန်အခုလိုဖြစ်ရမျိုးတွေကအဲ့လိုနာကျင်မှုတွေကိုကိုးစိုးစေပါတယ်။စိုးရိမ်မှုကိုကိုးစိုးစေပါတယ်
။ဂျင်းပါမဲ့တတန်းဝဲယူကောက်ပွဲအတွက်မဲဆိုတာဒီမှာဒီမိုကရက်တီကိုသမ္မတထရမ့်ကအပြင်းထန်ထိုးနှက်တိုက်ခိုက်ပြောဆိုပြီးမွန်တီနာပြည်နယ်မှာလုပ်တဲ့မဲဆွယ်ပွဲတစ်ခုမှာဆိုအခုလိုပြောသွားပါတယ်။
The Democrat Party has become too extreme to be trusted with power. Their radical policies
Democrat Party ဟာတိတ်ကိုအဆွမ်းရောက်လွန်လာတာကြောင့်အာဏာရမယ်ဆိုလို့ရှိရင်ယုံကြည်ကိုးစားရဖို့မလွယ်ပါဘူး။သူတို့ရဲ့တင်းမာတဲ့မူဝါဒတွေဟာခင်ဗျားတို့ရဲ့မိသားစုနဲ့ခင်ဗျားတို့နိုင်ငံအတွက်အနည်းတစ်ခုဖြစ်ပါတယ်
။ Democrat တွေကိုပြစ်မှတ်ထားပြီးဖောက်ခွဲရေးပစ္စည်းတွေပို့တဲ့ဖြစ်ရမတိုင်ခင်တုန်းကတော့ Mexico ကိုဖျက်ပြီး American ဘက်ဦးတည်လာနေတဲ့ဘဟုအမေရိကနိုင်ငံတွေကရွှေပြောင်းဝင်သူလူဒန်းရှည်ကြီးနဲ့ဆက်ဆက်တဲ့လူဝင်မှုဆိုင်ရာကိစ္စတွေကိုဒေါ်နယ်ထရမ့်ကအဓိကပြောဆိုခဲ့တာပါဒီမိုကရက်တီဘက်ကလည်းမဲဆန္ဒရှင်တွေမဲသွားပေးကြဖို့အတွက်မဲဆွယ်ပွဲနောက်ဆုံးရက်တွေမှာအပြင်းထန်တိုက်တွန်းစည်းရုံးနေပြီးဒေါ်နယ်ဟောင်းဘရက်ကိုဘာမာကိုတိုင်ကအခုလိုပြောထားပါတယ
် The stakes are high The consequences of anybody here not turning up and doing everything you can
ညာသွန်းနိုင်ကြီးကတိတ်မြင်မှလွန်ပါတယ်ဒီမှာရှိတဲ့ဘသူမဆိုမဲသွားမပေးဘူးမိတ်ဆွေတွေအင်းကြီးချင်းတွေမိသားစုဝင်တွေမဲသွားပြအောင်ကိုလောက်နိုင်ကြများအစွမ်းကုန်မလုပ်ဆောင်ဘူးဆိုရင်မဲသွားမပေးတဲ့အတွက်ဖြစ်လာမဲ့အကျိုးဆက်တွေဟာဒီနိုင်ငံအတွက်ကျွန်တော်တို့ဒီမိုကရေစီအတွက်အလွန်အမင်းကိုအန္တရာယ်ရှိမှဖြစ်ပါတယ
်ပါတီကြီးညစလုံးကသူတို့ကိုထောက်ခံပြီးစိတ်ခွန်အားတက်ကြွလာအောင်စူးစမ်းစည်းရုံးနေကြရဲ့လို့လေးလာသူတွေကမြင်ပါတယ်လူမာလာ၆ရက်နေ့မှာကျင်းပမဲ့ယူကော့ပွဲတွေမှာဒီမိုကရက်တွေကသူတို့အသာစီးရမယ်လို့ယုံကြည်နေတယ်လို့လည်းသုံးသပ်ကြပါလေ။ယူကော့ပွဲမတိုင်ခင်အောက်တိုဘာလမှာဖြစ်ပေါ်လာတဲ့လုံခြုံရေးနဲ့လူမှုကြီးကြပ်ရေးဆိုင်ရာဖြစ်ရပ်တွေကမဲဆွယ်ပွဲနောက်ဆုံးရက်တွေအပေါ်ဘယ်လိုတက်ရောက်မှုရှိမလဲဆိုတာလောလောဆယ်မသိနိုင်သေးပါဘူး။ဒီဖြစ်ရပ်တွေဟာနောက်လာမယ့်နှစ်နှစ်အတွင်းကွန်ကရက်လွှတ်တော်ကိုဘယ်ပါတီကထိန်းချုပ်သွားမလဲဆိုတာအဆုံးဖြတ်ပေးပွဲရှိတယ်လို့တော့ပြောနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကစနေနေ့မနေ့ပြည့်အစီအစဉ်တွေကိုလိုင်းဒိုမီတာ3240 58တို့ပြင်လိုင်းလမ်းမီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြချက်သတင်းတော်တစ်ပုဒ်အပြင်အင်္ဂလိပ်စာသင်ခန်းစာနောက်ပြီ
း protein ဓာတ်ကိုမြက်ကာပဲဖြစ်ဖြစ်နွားနို့အသားပဲရပဲဖြစ်ဖြစ်ထုတ်ပြီးတဲ့အခါမှတည်းလူတွေရဲ့
ဒါကတော့အပစင်သိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်အမျိုးသမီးကဏ္ဍကိုလည်းတင်ဆက်ပေးမှာပါအခုတော့သတင်းလွှာနောက်တစ်ပုဒ်ကိုနားဆင်အောင်ပါအမေရိကန်ပြည်ထောင်စုရဲ့မြောက်ဖက်စွန်းအာလာစကာပြည်နယ်ကဘာရိုမျိုးကနေနက်ခတ်တာယာနဲ့မိုးလေဝသအဆရှိတဲ့အခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့အဆောက်အအုံအုံဟာပင်နယ်သမုဒ္ဒရာကနေလေတုစောင့်ကြည့်ရေးဌာနလက်အောက်ခံဖြစ်ပြီးတော့ဥရုယာတီပြောင်းလဲမှုကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေအတွက်အဓိကနေရာလည်းဖြစ်ပါတယ်ကမ္ဘာပေါ်မှာအေးဆုံးနှင်းအကြဆုံးနေရာတစ်ခုဖြစ်တဲ့အလာစကာပြည်နယ်ရဲ့ကဘာရိုစောင့်ကြည့်ရေးစခန်းကိုတွားရောက်လေ့လာခဲ့တဲ့နာတာရှာမိုဇူကဗာရာကသတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြထားတာနားဆင်ပါခင်ဗျာ
အမေရိကန်ပြည်ထောင်စုပိုင်ဖြစ်တဲ့ကမ္ဘာမျက်ဝင်ရိုးစွန်းတဲ့အနီးဆုံးနေရာကဘယ်ရိုသုတေသနစခန်းရဲ့အကြီးအကဲ Brian Thomas နဲ့လို့ပေါ်ကိုင်းဖက်တူရောဟာ2015ခုနှစ်ကလေးကနှင်းဝေရေခဲရိကြကနေကမ္ဘာဥတုရာသီပြောင်းလဲမှုကိုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ွေ၄ဒူတဲ့မိနစ်နဲ့အမျှဘလောက်ထုတ်လွှတ်နေတယ်လဲဆိုတာကိုတိုင်တာခဲ့ကြပါတယ် Brian Thomas ကအခုလိုပြောပါတယ
် Here we're monitoring for ozone depleting gases these are
ကမ္ဘာဥဆုံးလွှာတွေပါသွားစီတဲ့ဓာတ်ငွေထုတ်လုပ်မှုကိုဒီနေရာကနေစောင့်ကြည့်နေကြတာပါဒီတဲကဓာတ်ပေါင်းတွေက1990ခုနှစ်နောက်ပိုင်းရယူခဲ့တဲ့ Montreal Protocol လို့ခေါ်တဲ့ဥရုဆိုင်ရာနိုင်ငံတကာသဘောတူညီမှုကတားမြစ်ထားတဲ့ဓာတ်ပေါင်းတွေဖြစ်ပါတယ
်မြေရုတဲကမီသိန်းဓာတ်ပါဝင်မှုအတိုင်းအတာကိုလည်း Brian ကစတင်စောင့်ကြည့်လာပါတယ
် Methane is a greenhouse gas
မီသိန်းဓာတ်ငွေဟာဖန်လုံအိမ်ဓာတ်ငွေထွက်တဲ့ဓာတ်ငွေဖြစ်တဲ့အတွက်ကဘာကြီးပူနွေးလာစေတဲ့အချက်တစ်ခုဖြစ်လာမှာကိုစိုးရိမ်နေကြတာပ
ါသူ့ရဲ့ရှားဖွေတွေ့ရှိချက်တွေကိုအရင်တုန်းကအတိတ်ပဲတမျိုးဖွင့်ဆိုနိုင်ပေမဲ့သမရအင်္ဂရောကချက်မှတ်လိုက်တဲ့ဥတုရာသီဆိုင်ရာမူဝါဒတွေက Brian ရဲ့အလုပ်ပေါ်တရားမှုတော့ရှိမှာမဟုတ်ပါဘူ
း My job here is to take the measurements like we've been doing for 40 years
ကျွန်တော်တို့ကလွန်ခဲ့တဲ့အနှစ်40ကစပြီးလုပ်ခဲ့သလိုတိုင်းတာမှုတွေလုပ်နေုံပါပဲဥပမာပြောရရင်လေတူတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုပိုများလာတယ်ဆိုတာကျွန်တော်ရဲ့တိုင်းတာချက်ထဲမှာတွေ့ရပါတယ်ဒါကိုဘာဆက်လုပ်ကြမလဲဒီလိုဖြစ်လာအောင်ဘယ်သူတွေလုပ်နေတယ်လဲဆိုတာကကျွန်တော်ဘာမှမတက်နိုင်တဲ့မူဝါဒနဲ့ဆိုင်တဲ့ဆုံးဖြတ်ချက်တွေဖြစ်ပါတယ
်ကယ်လီဖိုးနီးယားပြည်နယ်စားသည့်ဖြစ်တဲ့ Brian Gardis ခန်းကို2009ခုနှစ်မှာရောက်ရှိလာတာပါရှာဒီဥစုအလွန်အေးလွန်းတာကြောင့်လူတွေနဲ့တိတ်မတွေ့နိုင်မလဲသူမိသားစုကတော့မိတ်ဆွေအပေါင်းအသင်းတွေရှိပါတယ်လို့ Brian ကပြောပါတယ်သူဆိုရင်ကတော့လူတွေနဲ့တိတ်မဆိုင်တဲ့ပိုလာဝယ်ဝန်တွေပ
ါ So one day when we were coming out we always look out before we come
ကျွန်တော်တို့အပြင်ထွက်ကြမယ်ဆိုတိုင်းဘေးပတ်ဝန်းကျင်ကိုအရင်ဆုံးကြည့်ပါတယ်ဒီနေ့ကအပြင်ထွက်လာတဲ့အချိန်မှာဟိုးကမြင်နေရတဲ့ဂျိုတုအင်တာနာတိုင်အောက်မှာတောင်မို့လူလူအဖြူရောင်အပုံကြီးတစ်ခုတွေ့လိုက်တာဗျနောက်တော့တော်ရိုင်းတရိဆန်စောင်းလျှောက်ရေးဝန်ထမ်းတယောက်တောလိုက်ကားကြီးနဲ့ရောက်လာပြီးအဲ့ဒီပူလာဝန်းဝန်ကြီးဒီဘက်ကိုထွက်လာတာကိုတွေ့တယ်လို့ပြောတယ်ဒီဝန်ဝန်ကြီးကပင်လယ်ထဲကတက်လာပြီးကုန်းပေါ်ရောက်လာတာနိုင်ရီပိုင်းလောက်ပဲရှိအောင်မယ်ထင်ပါတယ်နာနာနေနေနေလို့ရမယ့်နေရာရှာနေတာလည်းဖြစ်နိုင်ပါတယ
်အဲ့ဒီပူလာဝန်းဝန်ကြီးတွေဟာအမေရိကန်နိုင်ငံရဲ့မြောက်ဖျားအတိတ်ဆဝိုင်းအနီမှာနေထိုင်လုပ်ကိုင်နေကြတဲ့လူအတိုင်းဝိုင်းမှာတစ်စီတစ်ပိုင်းပဝင်းပတ်သက်နေတဲ့တက်ရှိတတ်တော်တွေလည်းဖြစ်ကြပါတယ်ရှင်
ဒါကတော့နားလောင်တင်ပြသွားတာဖြစ်ပါတယ်သရရှင်ပါခင်ဗျာအခုတော့ကမ္ဘာသတင်းမီဒီယာတွေကရေးသားထားတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းဒီကိုကောက်နှုတ်တင်ပြပေးပါမယ်မြန်မာအကြောင်းသားတွေအတွက်ကမ္ဘာလမ်းမကြီးပညာတော်သင်ဆုအစီအစဉ်ကိုဟောင်ကောင်ကကြီးညာလိုက်ပါတယ်ဆိုတဲ့ခေါင်းစဉ်နဲ့လိုင်ဇီးယားရေးသားထားတဲ့ဆောင်းပါးကို xinhua.net online မှာဖော်ပြထားပါတယ်တရုတ်နိုင်ငံဟောင်ကောင်အထူးအုပ်ချုပ်ရေးဒေသရဲ့ပညာရေးဌာနကမြန်မာအကြောင်းသားတွေအတွက်ကမ္ဘာလမ်းမကြီးပညာတော်သင်ဆုအစီအစဉ်ကိုတောက်ကြနေမှာကြီးညာလိုက်တာပါဒီပညာသင်ဆုဟာတက္ကသိုလ်ပညာသင်ယူဆဲထူးချွန်မြန်မာကျောင်းသားတွေအနေနဲ့2019-2020ပညာသင်နှစ်ကစပြီးတော့ဟောင်ကောင်မှာပညာသင်ယူခွင့်ရရှိစေမှာဖြစ်ပါတယ်ဟောင်ကောင်မှာရှိတဲ့ဒုတိယရန်ပုံငွေအဖွဲ့အစည်းတွေရဲ့ပထမနှစ်တက္ကသိုလ်ပညာရေးသင်ကြားမှုအစီအစဉ်ရ နှစ်စဉ်မြန်မာကျောင်းသား10ဦးကိုပညာတော်သင်စုထောက်ပံ့ပေးမှာဖြစ်ပါတယ်။ဒေသနှစ်ခုကြားပညာရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ပေးတဲ့အနေနဲ့ပြုလုပ်တဲ့အဲ့ဒီအစီအစဉ်အတွက်မြန်မာနိုင်ငံပညာရေးဝန်ကြီးဌာနနဲ့ဟောင်ကောင်ပညာရေးဘယူရိုတို့ကြားနားလည်မှုစာကြုံလာချက်ကိုတောက်ချနေကလက်မှတ်ရေးထိုးခဲ့ကြပါတယ်။အခုလိုမြန်မာနဲ့နားလည်မှုစာကြုံလာရေးထိုးရခြင်းနဲ့ကမ္ဘာလမ်းမကြီးပညာသင်စုပေးအပ်ခြင်းစတာတွေဟာဟောင်ကောင်ရဲ့အဆင့်မြင့်ပညာရေးကိုနိုင်ငံတကာအဆင့်မြင့်အကြီးအကျယ်ပညာရေးစနစ်ဖြစ်တဲ့အကြောင်းပြသဖို့ဖြစ်တယ်လို့အနာဂတ်ဟောင်ကောင်ရဲ့တိုးတက်ဖွံ့ဖြိုးမှုကိုလည်းအထောက်ပံ့ဖြစ်စေမှာဖြစ်ပါတယ်။ကမ္ဘာလမ်းမကြီးပညာသင်စုကိုအင်ဒိုနီးရှားနိုင်ငံအတွက်2016-2019ခုပညာရေးနှစ်မှာစတင်ပေးအပ်ခဲ့ပြီး2019-2018ခုနှစ်ပညာသင်နှစ်မှာတော့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေကိုပါတိုးချဲ့ပေးအပ်ခဲ့တာဖြစ်ကြောင်းစသဖြင့်ရည်သားထားပါလေ။နိုင်ငံငါနေနမိတ်အတွင်းမှာလှုပ်ရှားနေရတဲ့လက်နက်ကင်တောင်းကျန်းသူတွေကိုအေးအေးယူနှိမ်နှင်းကြဖို့အတွက်အိန္ဒိယနဲ့မြန်မာနိုင်ငံတို့သဘောတူညီခဲ့ကြတဲ့အကြောင်းကိုတော့အိန္ဒိယနိုင်ငံက ANI online သတင်းမှာဖော်ပြထားပါလေ။နေဆက်ဒေသမှာနေထိုင်ကြတဲ့ပြည်သူတွေအတွက်နဲ့နေဆက်ဖြတ်ကျော်ကုန်သွယ်ရေးအဆင်ပြေချောမွေ့စေဖို့အတွက်ညူဒေလီမြို့မှာကျင်းပတဲ့နိုင်ငံအမျိုးသားအဆင့်လူညိုရေးဆိုင်ရာဆွေးနွေးပွဲမှာအခုလိုသဘောတူညီခဲ့ကြတာဖြစ်တယ်လို့ဆိုပါတယ်။နေကြာဒေသကတစ်ဆင့်မူရစ်စည်းဝါးနဲ့တော်ရိုင်းတရိတ်ဆန်တွေကိုပေါင်ခိုတည်ယူရောင်းချမှုတွေကိုလည်းတားဆီးမှုပြုလုပ်ဖို့ပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံခြားမှာသဘောတူညီခဲ့ကြပါတယ်။နောက်ထပ်အိန္ဒိယနဲ့မြန်မာဆွေးနွေးပွဲတစ်ခုကိုတော့အိန္ဒိယရေချောင်းနဲ့ကုန်းလန်းပို့ဆောင်ရေးဝန်ကြီးနီတန်ဂကာရီနဲ့မြန်မာပို့ဆောင်ရေးဝန်ကြီးဦးတပ်စင်မောင်တို့ကြားမှာပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာတော့အိန္ဒိယနိုင်ငံအင်ဖာနဲ့မန္တလေးမြို့တို့ကြားဘတ်စကားလိုင်းပြည်ဆွေးရေးနဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလက်မကြီးရဲ့ကလေးဝရာကြီးလမ်းပိုင်းအဆင့်မြင့်တင်ရေးကိစ္စတွေကိုဆွေးနွေးကြတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ VOA ကစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်။ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကတင်ပြထားတာဖြစ်ပါတယ်။
ဒီကနေ့မင်းတင်ပြမယ် idiom အသုံးကတော့
make a killing
ဖြစ်ပါတယ်စာလုံးပေါင်းက make make ကတခုခုကိုပြုလုပ်တာ a ကတခု killing killing ကတချင်းလို့လုံောက်အဓိပ္ပာယ်ရပြီးမယ်လို့လေဒီနေရာမှာတော့ killing killing အဓိပ္ပာယ်ကအမြတ်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် make a killing လုံးောက်ဒေဗေကငွေအများကြီးရလိုက်တာပေါ့။ idiom ဒေဗေကလည်းဆင်နူတယ်လို့ဆိုရမှာပါ။လူတူဦးဟာလောင်ကစားရမှာပဲဖြစ်ဖြစ်ရည်ရင်းမြုံနံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တူကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်။အမြတ်မြင့်မြတ်ကလေးရလိုက်တယ်။ကျမတို့မြန်မာဘန်ကရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနဲ့ပတ်သက်လို့ George Clooney ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်းဝေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project
လူတူဦးဟာလောင်ကစားရမှာပဲဖြစ်ဖြစ်ရည်ရင်းမြုံနံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တူကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမြတ်မြင့်မြတ်ကလေးရလိုက်တယ်ကျမတို့မြန်မာဘန်ကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ
make a killing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့အပတ်စဉ်မျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။အမျိုးသမီးကဏ္ဍရဲ့အဖွင့်နဲ့အပိတ်ဒေးဖြစ်တဲ့ I am woman ဆိုတဲ့တဲ့ချင်းကိုကိုယ်တိုင်ဆက်ဆိုတည်ဆိုခဲ့တဲ့ Helen Reddy ရဲ့ဒီတဲ့ချင်းဟာအမျိုးသမီးတွေအတွက်အာမန်တက်စီတဲ့တမန်ဝင်တဲ့ချင်းတစ်ပုဒ်ဖြစ်ပါတယ်။1980ခုနှစ်တည်းကအမျိုးသမီးရေလှူရှားမှုအချိန်တက်လာဒီမှာဒီတေးဟာအကောင်းဆုံးတေး100ဆင်းမှာနံပါတ်1ချိတ်ခဲ့တဲ့ပြင် Grammy ဆုလည်းရရှိခဲ့ပါတယ်။အခုအသက်86နှစ်အရွယ်မှာသူမဟာထင်ပေါ်ကျော်ကြားမှုမမဲ့ပဲရိုးရှင်းစွာဘဝမှာနေထိုင်ခဲ့ရှိပါတယ်။ဒီတဲ့ချင်းရေးဆက်ဖို့ဖြစ်လာရတဲ့အကြောင်းနဲ့ ပတ်သက်ပြီးတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလက်တန်စုစည်းတင်ပြဆရာကိုနားဆင်ပါခင
် I am woman hear me roar in numbers too big to ignore and I know too much to go back and pretend cause I've heard it all before and I've been down there on the floor no one's ever gonna keep me down again oh yes I'm wise but it's wisdom for the pain if I pay the price but how much
I do whatever I want whenever I want to do it and the pressure's off
ဒီမနေ့အခုလှုပ်ချင်တာကိုလှုပ်နိုင်ပါပြီစိတ်ရှုပ်မခံပါဘူးခုလိုနေရတဲ့နှစ်တွေဟာကျမတွေအပျော်ဆုံးအချိန်ပါပဲလို့ပြောသွားသူကတော့အခုအသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ I am woman ကျမဟာမိမသားပါဆိုတဲ့အမျိုးသမီးတို့ရှားသူတွေအတွက်အာမန်တက်စီတဲ့တင်းချင်းရဲ့ပင်တိုင်းအဆိုတော် Helen Reddy ပဲဖြစ်ပါတယ်သူဟာအမေရိကန်ပြည်ထောင်စုရဲ့ဂီတလောကမှာအောင်မြင်မှုရပြီးတဲ့နောက်သူ့ရဲ့ဇာတိဖြစ်တဲ့ Australia မှာပြန်ပြီးအခြေချနေပြီဖြစ်ပါတယ်
I like my quiet time. I'm a thinker.
ကျမကအေးအေးဆေးဆေးနေရတဲ့ဘဝကိုကြိုက်ပါတယ်။ကျမကအတွေ့အမှားကျမတယောက်တည်းနေရတာကိုကြိုက်ပြီးစကားများများမပြောလိုပါဘူးလို့ Helen Reddy ကပြောသွားခဲ့တာပါ။ဒါ့အပြင်အခုလိုအရာရာကိုစွန့်ပြီးအေးအေးဆေးဆေးအနားယူမှုနဲ့ပတ်သက်လို့သူက
What do I like doing now?
ကျမနေနေအခုဘာလုပ်တာကိုနှစ်သက်တယ်ဆိုရင်တော့ကျမလှုပ်ချင်တာကိုလှုပ်လို့ရတဲ့အခြေအနေကိုကျမနှစ်သက်ပါတယ်။ကျမအနေနဲ့တမန်ဘဝမှာနေရတာအကျိုက်ဆုံးပါပဲလို့ Helen Reddy ကပြောသွားခဲ့တာပါ။သူအနေနဲ့အောင်မြင်ကြော်ကြားသူဘဝကနေ2002ခုနှစ်မှာအနားယူဖို့ဆုံးဖြတ်ခဲ့ရမှာသူရရှိတဲ့ဆုတွေနဲ့တခြားပိုင်ဆိုင်ပစ္စည်းတွေကိုလည်းလှူပြစ်ခဲ့တာဖြစ်ပါတယ်။ Helen Reddy က
The gold records I think one of my fans finished up with them.
ကျွေးတဲ့ဆူရချမရဲ့ဓာပြားတွေကိုချမပရိသတ်တကူကိုချမပေးလိုက်တယ်။ Grammy ဆုနဲ့တခြားပစ္စည်းတွေကိုလည်း Victorian အနုပညာအကြောင်းကိုချမလှူလိုက်တယ်။တခြားပစ္စည်းအတော်များများကိုလည်းလေလံပစ်ပြီးအလှူခံအဖွဲ့တွေကိုချမလှူခဲ့တယ်။အတော်များများကိုလည်းချမပေးပစ်ခဲ့တယ်လို့ Helen Reddy ကပြောသွားခဲ့တာပါ။သူအနေနဲ့သူပိုင်ဆိုင်ပစ္စည်းအများစုကိုတန်ရောစင်ဖြတ်ပြီးလူခဲ့တော့သူဘယ်လိုအသက်ရှင်နေထိုင်မလဲ
I do have my pension fund of course you know because I ran my own business for 17 years
ကျမမှာပင်စင်အတွက်စုဆောင်ခဲ့တဲ့ငွေရှိပါတယ်ကျမစီးပွားရေးလုပ်ခဲ့တာ18နှစ်ရှိခဲ့ပြီကိုငွေမရှိရင်မဖြစ်ဘူးဆိုတဲ့ဘဝမျိုးကိုကျမအဖြစ်မခံတော့ပါဘူးကျမချိုးချိုးချင်ချင်ချွေချွေတရာနေတယ်ကျမဘဝနေထိုင်မှုမှာလောဘမရှိအောင်ကျမနေနိုင်ခဲ့တယ်လို့ Helen Reddy ကပြောခဲ့တာဖြစ်ပါတယ်ဒါအပြင်အမျိုးသမီးတွေကိုအမှန်တက်စီတဲ့ I am woman တည်တဲ့ရှင်နဲ့ပတ်သက်လို့လေသူက
I don't care if I'm remembered or not the important
ဒီချင်းကြောင့်ကျမကိုလူတွေကသတိရကြဖို့မမေ့ကြဖို့ကိုကျမတိတ်လေးမချပါဘူးကျမတွေအရေးကြီးတာကဒီတချင်းနဲ့ကျမဘဝမှာကျမအကျိုးရှိအောင်လုပ်နိုင်ခဲ့တယ်ဆိုတဲ့အချက်ပါပဲလို့ Helen Reddy ကပြောသွားခဲ့တာပါ1940ခုအောက်တိုဘာလ25ရက်မွေးနေ့ရှင် Helen Reddy ဟာဩစတြေးလျနိုင်ငံမှာမိဘနှစ်ပါးစလုံးအနုပညာလောကကနေဆင်းသက်လာတဲ့အတွက်သူဟာလည်းငယ်စဉ်ကတည်းကဂီတလောကကိုရောက်လာခဲ့သူပါသူဟာဂီတလောကအောင်မြင်ဖို့အမေရိကန်ပြည်ထောင်စုကိုသွားရောက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်သူနယူးယောက်မှာအခြေချခဲ့ပြီးချက်ဖ်ဝေါ်နဲ့အိမ်အောင်ချခဲ့ပြီးနောက်ဒါတူဦးထုံငါခဲ့ပါတယ်ခင်မွန်ဖြစ်သူဟာကယ်လီဖိုးနီးယားကိုပြောင်းပြီးကက်ပီတယ်ဓာပြားကော်မတီမှာအလုပ်ရကဇနီးဖြစ်သူHelen Reddy ရဲ့ manager လေးလုပ်ခဲ့ပါတယ်1980ခုနှစ်မှာတော့ American ပြည်ထောင်စုမှာမြို့တော်များအခွင့်အရေးနဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ကိုအထက်လွှတ်တော်ကအတည်ပြုပေးခဲ့တာ1984ခုနှစ်မှာ American ပြည်ထောင်စုရဲ့ပထမအဦးဆုံးအမျိုးသမီးသမရလောင်းဖြည့်ဝေရောက်ရွေးချယ်ဖို့လူမဲ့ American မြို့သမီး Shirley Chisholm ကကြိုးပမ်းခဲ့တာနိုင်ငံတော်တရားရုံးချုပ်က Roe versus Wade ဆိုတဲ့အမှုမှာမြတ်မိများပြည်တွေဖြစ်ချပိုင်မွင့်ဆုံးဖြတ်ချက်ကိုအတည်ပြုခဲ့တဲ့အချိန်နဲ့ဖြစ်တဲ့အတွက်ကြောင့်ထိုစဉ်မြို့သမီးရေးအကျိုးတော်ဆောင်တွေရဲ့ခစ်ဖြစ်ပါတယ်။ဒါကြောင့်အဲ့ဒီအချိန်မှာမြို့သမီးအရေးကိုအားပေးထောက်ခံတဲ့တခြင်းတပုံးမှမတွေ့ရတော့ Helen Reddy သွားစဉ်းစားမိတာက
I guess
heaven, you know, came to me and it wouldn't leave.
Juma tin no phya thakin ga juma ko ati la pe de lo ba be. Juma khaung ne ma thak kha le le po la de tchin sa da ga ro. Juma lo amyo tmi lwe ma a shi de. Be du ma chho nei lo ma ya bu. Juma ha mai ma da tu u phit de su da ba be. Da chaung ai tchin ko juma sat pu song phyat khe da phit ba de lo Helen Reedy ga pyo twa khe da ba. Ai lo song phyat khe pi ဆိုင်ပြေတော့တဲ့ဟယ်လန်ဝီဒီဟာသူ့တခြင်းကိုမိနစ်အနည်းငယ်အတွင်းပဲကိုယ်တိုင်ဆက်နိုင်ခဲ့တယ်လို့ခင်မုန်းဖြစ်သူဂျက်ဖ်ဝေါ့ကသတင်းမီဒီယာကိုပြောပြခဲ့တာက She was pissed off she wrote in bed, that's 20 minutes.
ထုတ်ခွင့်ပြုဖို့ခင်မုန်းဖြစ်သူကသွားပြီးတော့ပြရမှာအမျိုးသမီးရဲ့တခြင်းဖြစ်တာကြောင့်မလို့ပရိသတ်ကလက်ခံမှာမဟုတ်ဘူးလို့သူ့အနေနဲ့စူပူချင်းမောင်းခံခဲ့ရတယ်လို့လည်းခင်မုန်းဖြစ်သူဂျက်ဖ်ဝေါ့ကပြောပြခဲ့ပါတယ်။
ဒါပေမဲ့သူတို့စည်းမောင်းနန်းအူဟာအမ်ရှော်ပဲတခြင်းကိုထုတ်ပြအောင်ထုတ်ခဲ့ပြီးမြို့သမီဝန်ထမ်းတွေများတဲ့ဝါရှင်တန်ဒီစီမြို့တော်ကိုရွေးကာဒေသခံအတန်လွှင့်ဌာနတွေကနေ I am woman ဆိုတဲ့တခြင်းကိုလွှင့်ခဲ့တာဖြစ်ပါတယ်သူတခြင်းထုတ်လွှင့်ပြီးမကြာမီပါပဲတန်လွှင့်ဌာနတွေမှာတယ်လီဖုန်းတွေမိခဲ့ပြီးတခြင်းတောင်းခံမှုကိုရရှိခဲ့တာဖြစ်ပါတယ်ဒီတခြင်းနဲ့ပတ်သက်လို့ Michigan တက္ကသိုလ်ကဒီတပညာပါမောက္ခ
Nadine helped ပြောခဲ့တာကShe's clearly singing for women, not just for herself. ဒီတခြင်းဟာသူ့အတွက်ပါမကအမျိုးသမီးဒုတိယလုံးအတွက်လည်းဖြစ်ပါတယ်။တကယ်တော့ဒီတခြင်းကိုလူလောကဇက်ခုံမှာသူကတင်ပေးလိုက်တာပဲဖြစ်ပါတယ်။ဟယ်လန်ဝီဒီရဲ့ I am woman တခြင်းဟာအမျိုးသမီးတည်တံ့ရှင်ဂရမ်မီဆုကိုလည်းသူရရှိခဲ့တာဖြစ်ပါတယ်။ဟယ်လန်ဝီဒီဟာနောက်ပိုင်းမှာလည်းတခြားအောင်မြင်တဲ့တည်ခြင်းတွေကိုထုတ်နိုင်ခဲ့တဲ့အတွက်ကြောင့်သူဟာနာမည်ရအဆိုတော်တူဖြစ်ခဲ့ပါတယ်။ဒီတခြင်းကိုတခြားအမျိုးသမီးအဆိုတော်တွေကလည်းထပ်ဆိုခဲ့တာတွေရှိပါတယ်။အခုလိန်ပိုင်းဆိုင်ရာစော်ကားမှုနဲ့ပတ်သက်လို့ထုတ်ဖော်ပြောကြားတဲ့လှုပ်ရှားမှုဖြစ်တ
လူလူစုဝေးဘွဲတွေမှာရေပန်းဆလာခဲ့တာဖြစ်ပါတယ် Pink Martini TY မှာပင်နိုင်အဆိုတော်ဖြစ်တဲ့ China Forbes ကဒီချင်းဟာဟောင်းနေတဲ့အတွက်ကြောင့်သူပြန်ဆိုဖို့ပထမဝင်လေးခဲ့ပြီမဲ့လို့လေမနစ်ကသူပထမဦးဆုံးပြန်ဆိုခဲ့စဉ်ကအပေးထောက်ခံမှုရခဲ့တာကိုသူအနေနဲ့မေ့မရနိုင်ဘူးလို့ခုလူပြောခဲ့ပါတယ
် It's got a lot of hope to it and God knows we need a lot of positivity and some optimism
ဒီတချင်းကမျှော်လင့်ချက်တွေအများကြီးရှိစေပါတယ်အပြုသဘောဆောင်ပြီးအကောင်းဘက်ကရှုမြင်မှုတွေကိုဒီခေတ်ကြီးမှာအတော်လေးလိုအပ်နေတာဖြစ်ပါတယ်ဒီတချင်းကိုကျမပထမဆုံးပြန်ဆိုခဲ့စဉ်ကဆင်မြင့်ဘော်ကိုကျမနဲ့အတူတမ်းမြိုင်ဆိုဖို့အမျိုးသမီးတွေရောအမျိုးသားတွေကိုပါကျမဖိတ်ခေါ်ခဲ့ပါတယ်အတူတီဆိုခဲ့ကြတာကမေ့မရစရာပါပဲ
I am woman ကျမဟာမိန်းမသားတူပါဆိုတဲ့တည်ခြင်းနဲ့အမျိုးသမီးတွေအတွက်အားမရှိခဲ့တဲ့တည်တာရှိ Helen Reedy ဟာအခုတော့အသက်86နှစ်အရွယ်မှာ dementia ဆိုတဲ့သတိမေ့တဲ့လူကြီးရောဂါကိုခံစားနေရပြီးဖြစ်ပေမဲ့လို့လဲ Helen Reedy ရဲ့တည်ခြင်းဟာအမျိုးသမီးတွေအတွက်အတ္တစီယာတည်ခြင်းတပုတ်အဖြစ်တော့တမိုင်းမှာကျန်ရင်မှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါရရှင
် I am woman hear me roar in numbers too big to ignore and I know too much to go back and pretend cuz I've heard it all before and I've been down there on the floor no one's ever gonna keep me down again
ဒေါ်လာလတန်ဆက်တဲ့ပတ်စဉ်အမျိုးသမီးကန္တာကိုနားဆင်ကြရတာပါခုတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုထုတ်လင်းပေးပါမယ်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံး၈ခုနှစ်အတွက်ဒါရုဗေဒနိုဘယ်ဆုချီးမြှင့်တာခံခဲ့ရတဲ့သူတေသနာတွေက အာဂါသစူဇန်ဒီလိုင်းမှာဘယ်လောက်ရေးပါတယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပ
ါကျွန်တော်တို့လူသတ္တဝါတွေအလုံးရဲ့ဇီဝအသက်ရှင်မှုအတွက်မရှိမဖြစ်တဲ့ပရိုတင်းဓာတ်ကိုပဲတို့နွားတို့အသားကနေရယူရပါတယ်တိရိစ္ဆာန်တွေကြတဲ့အခါကျတော့အပင်ကနေပရိုတင်းဓာတ်ရဖို့အတွက်လုပ်ရတယ်အဲ့ရဖို့အတွက်မြောက်များစွာစားပြီးမှအပင်ကပရိုတင်းဓာတ်ကိုကစော်ဓာတ်ထုတ်ပြီးမှပရိုတင်းအဖြစ်ပြောင်းရပါတယ်ပရိုတင်းဓာတ်ကိုမြက်ကပဲဖြစ်ဖြစ်နွားနို့အသားပဲရပဲဖြစ်ဖြစ်ထုတ်ပြီးတဲ့အခါမှတည်းလူရဲ့စွမ်းအင်ကအဲ့ဒီကနေရတယ်အသက်ရှင်နိုင်ပါတယ်ဒါအသက်အရေးကြီးပါတယ်လာမယ့်နှစ်20လောက်အတွင်းမှာအမေရိကန်နိုင်ငံ NASA နေပြီးတော့အင်္ဂါဂျိုဘောလူတွေတွားရောက်ဖို့အကောင်ထည့်ဖို့မှာပေါ့နော်အဲ့တော့ဆဲရုပ်တွေမဟုတ်ဘဲနဲ့ပရိုတင်းဓာတ်ပေါ်မှာမှီပြီးတော့မှအသက်ရှင်ရတဲ့လူတွေကိုကိုယ်တိုင်သွားကြမှာဖြစ်တဲ့အတွက်သွားမဲ့ခရီးကကိုလာကွယ်အပြန်ကကိုလာကွယ်နောက်အင်္ဂါဂျိုပေါ်မှာတစ်နှစ်ခွဲလောက်နေရမယ်ဆိုလို့ရှိရင်၄နှစ်လောက်အကြာသွားတဲ့ခရီးစဉ်ဖြစ်တဲ့အတွက်လိုက်ပါတဲ့ခရီးတွေအတွက်လိုအပ်တာကတော့နည်းနည်းစားမယ်အားတွေအများဆုံးရှိနေမယ်အစာနဲ့ပြီးတော့အလွန်အနည်းငယ်ထက်မြက်တဲ့ဆေးဝါးတွေယူသွားဖို့လိုအပ်ပါတယ်
NASA American Agatha Susan ရဲ့ဖွဲ့ကဒေါက်တာပရိသတ်တင်ပါ Agatha ရဲ့လူသားတွေတွားရောက်ဖို့နဲ့ဆက်နွယ်နေတဲ့ Agatha ဆိုင်ရာသိပ္ပံနဲ့ဆေးပညာရဲ့သူတည်တနာတွေကို Texas ပြည်နယ်မှာရှိတဲ့ Lyndon B. Johnson Swiss Center ကနေအဓိကဆောင်ရွက်နေတာဖြစ်ပြီးဒီနှစ်ဓာတုဗေဒ Nobel ဆုရသူတည်တနာတွေဟာ NASA အတွက်အတော့ကိုအထောက်အကူရစေတယ်လို့ဆိုပါတယ်
အာကာသခရီးစဉ်မှာလူအန္တရာယ်ပြုစေတဲ့ cosmic ဓာတ်ရောင်ကြီးမျိုးလူခန္ဓာကိုယ်ကနေ vitamin A C တို့ကစုပ်ယူလိုက်နိုင်ပါတယ်။ရောင်ကြီးတဲ့လို့ cell တွေပြက်သွားလို့ရှိရင် design လုပ်လို့ဒီဇီဝ design bio engineering genetic engineering နဲ့လုပ်လို့ရတဲ့ protein enzyme တွေကနေထုတ်ယူနိုင်တဲ့မကောင်းတဲ့ cell တွေပွားလာမဲ့အစားဒီဆေးတွေကဖျက်ပေးနိုင်အကောင်းဆုံးဖြစ်ပါလိမ့်မယ်။ဒီဆေးဝါးဗေဒမျိုးကိုလေ့လာတဲ့ဟာကို space medicine လို့ခေါ်ပါတယ်။အာကာသဆေးပညာပေါ့နော်။စေပေါ်ထုံးမှုလို့လည်းခေါ်ပါတယ် space medicine generation ပေါ့နော်နောက်တစ်ခုကပါလဲဆိုမိုင်းတန်းပေါင်းမြောက်များစွာဝေးတဲ့နေရာနေပြီးတော့အဝေးရနေစေကုတာဤကိုလည်းဒီ telemedicine တို့လည်းနာဆာမှာစမ်းသပ်နေပါတယ်ဥပမာအားဖြင့် cytochrome P450 လို့ခေါ်တဲ့တဆေးဓာတ်ပေါ့နော် protein enzyme ရဲ့အာနိသင်ထည့်မြှင့်မှုကိုခန္ဓာကိုယ်တန်ဆွမ်းအားရှိဖို့ပို့ပြီးတော့ထည့်မြှင့်ဖို့အတွက်အထောက်အကူဖြစ်တဲ့ enzyme mutant ကိုထုတ်ယူဖို့တိတ်အရေးကြီးပါတယ်ဒါနဲ့ပတ်သက်တဲ့စေတုတ္တနာမျိုးကို NASA Johnson Space Flight Center ဒေသနာဌာနမှာအထူးစူးစမ်းနေကြပါတယ်။ဒီစူးစမ်းနေတဲ့ဟာကိုအရန်ကိုအထောက်အကူပြုမဲ့ဤပညာနဲ့ပတ်သက်ပြီးတော့ Nobel ဆုပေးတယ်လို့ပြောလို့ရပါတယ
်။2018အတွက်ဓာတုဗေဒ Nobel ဆုရသူ3ဦးတွေကဆုတဝက်ကို American နိုင်ငံ California ဆက်မှုတက္ကသိုလ်ကဓာတု Engineer ပမောက္ခ Francis H. Arnold ကရခဲ့တာပါ။သူ့ရဲ့သူ့ဒေသနာကအာဂါသစူးစမ်းရေးအတွက်ဘလို့အရေးပါပါသလဲ
ဓာတုဗေဒ Nobel ဆုရခဲ့တဲ့ဒေါက်တာ Francis Arnold သူရဲ့ protein enzyme ရဲ့တဆေးဓာတ်ကိုမျိုးရိုးဗီဇာ engineer နီးပညာ genetic engineering နဲ့ထုတ်ယူတဲ့နီးဟာခရီးဝေးလူသားတွေလိုက်ပါမယ်အာကာသစူးစမ်းလေ့လာမှုအတွက်အထောက်အကူပြုမှာဖြစ်ပါတယ်သူရဲ့ directed evolution ပေါ့နော် Charles Darwin ရဲ့ဗီဇာမျိုးရိုးတိုးတက်ပြောင်းလဲမှု theory ကိုအခြေခံထားတဲ့နီးပညာကို directed evolution လို့ခေါ်ပါတယ်အဲ့တော့ဗီဇာမျိုးရိုးကတိုးတက်ပြောင်းလဲလာတဲ့ ecosystem ပေါ့နော်ကိုနေထိုင်တဲ့ပတ်ဝန်းကျင်နဲ့သဟဇာတဖြစ်အောင်တရဝါတွေရဲ့နေမှုထိုင်မှုတွေကအစတဘာဝလျောက်အလူလိုပြောင်းလဲလာတဲ့ဟာကိုဗီဇာမျိုးရိုးတိုးတက်ပြောင်းလဲမှု evolution လို့ခေါ်ပါတယ်အဲ့တော့ဒီ genetic evolution နဲ့ပတ်သက်ပြီးဒီ idea ကိုအသုံးပြုပြီးတော့မှလူကိုယ်တိုင်ဝင်ပြီးတော့ဗီဇမျိုးရိုးတိုးတက်ပြောင်းလဲအောင်လုပ်တဲ့ဤပညာကိုခေါ်ပါတယ်
။သဘာဝနည်းနဲ့ဓာတုဓာတ်တုံ့ပြန်မှုတွေဉာဏ်ဆန်းလာအောင်အင်ဆိုင်ဓာတ်ဖြစ်ပေါ်မှုကိုထိန်းချုပ်နိုင်တဲ့နည်းလမ်းကိုရှာတွေ့ခဲ့တဲ့ပမောက္ခအာနုနဲ့အတူဓာတုဗေဒ Nobel ဆုကိုပူးတွဲရခဲ့သူက2ဦးပါ။အမေရိကန်နိုင်ငံမစ္စရီတက္ကသိုလ်ဇီဝသိပ္ပံဌာနကဂုဏ်လူဆောင်ပမောက္ခ George P. Smith ကိုတော့ပရိုတိန်းအသစ်တွေထုတ်နိုင်အောင်ဘက်တီးရီးယားတွေကိုပြောင်းလဲပေးမယ်virus အမျိုးအစားထုတ်လုပ်နိုင်တဲ့အတွက်ပေးအပ်တာဖြစ်ပြီး Britain နိုင်ငံ Cambridge တက္ကသိုလ်ကသူတေသနာပညာရှင်ပမောက္ခ Gregory Winter ကိုတော့ဇီဝပစ္စည်းထုတ်လုပ်ရမှာသုံးနိုင်မယ်ခန္ဓာကိုယ်တွင်ဗတိဇီဝပစ္စည်းတွေဖြစ်ပေါ်စေနိုင်တဲ့နည်းလမ်းတွေကိုရှာတွေ့ခဲ့တဲ့အတွက်ပေးအပ်ခဲ့တာပါသူတို့သုံးဦးရဲ့သူတေသနာတွေ့ရှိချက်တွေဟာတစ်ခုနဲ့တစ်ခုအပြန်အလှန်အကျိုးပြုနေကြတယ်လို့လည်းပြောပါတယ်
ဓာတုဗေဒ Nobel ဆုဒီနှစ်တည်းမှာရတဲ့၃ဦးတည်းကနေဒေါက်တာ George Smith နဲ့ဒေါက်တာ Gregory Winter တို့က
Dr. Francis Arnold တူတည်တနာနဲ့တူဥပေါ်တူပြန်လှန်အခြေစုပြုပါတယ်။ဒါကြောင့်လဲဆိုတော့ဒေါက်တာစမစ်နဲ့ဒေါက်တာဝင်တာတို့ဟာဗိုင်းရပ်စ်ပိုးတွေကိုအခြေခံပြီးတော့မိမိလိုချင်တဲ့ပရိုတင်းမျိုးစားဒါမှမဟုတ်လို့ရှိရင်ပရိုတင်းအင်ဇိုင်းကစေတပ်ပရိုတင်းမျိုးစားကိုပြီးသားမျိုးရိုး DNA ကြီးစေကိုဒီဗိုင်းရပ်စ်ထည့်ပြီးတော့ကိုလိုချင်တဲ့ဒီအင်ဇိုင်းပရိုတင်းကိုထုတ်ယူနိုင်တဲ့အခါကိုသူတို့ကသူ့တည်တနာလုပ်ခဲ့လို့ရတာပါ။ဒေါက်တာဖရန်စစ်အာနိုကြတော့သူ့ရဲ့သူ့တည်တနာကဒီကုနာထုတ်လို့ရတဲ့ဒီအင်ဇိုင်းတွေကိုဖြတ်ပြီးပွားဖို့အတွက်ကိုသူကဘာလုပ်လဲဆိုတော့ဗိုင်းရပ်စ်အစားသူကဘက်တီးရီးယားတွေကိုဖြတ်လိုက်တယ်။ဘက်တီးရီးယားထဲမှာဒီကိုလိုချင်တဲ့အမျိုး
ပြန်ပြီးတော့နောက်အသက်အင်ဇိုင်းထပ်မွေးတယ်ထပ်မွေးတဲ့အခါကျဘာဖြစ်သွားလဲဆိုတဲ့အခါကျဖြည့်ပေးလိုက်တဲ့အမျိုးအစားကောင်းတဲ့အတွက်ထပ်ပွားလာတဲ့ဟာတွေကလည်းအမျိုးအစားကောင်းတဲ့ဟာတွေအများကြီးရအဲ့တော့သူကစင်းငယ်စင်းငယ်တန်တရားလဲနေတယ်လို့ပေါ့နော် ထဲလိုက်ပုံကောင်းတဲ့အမျိုးတွေအများကြီးထွက်လာလိုက်တဲ့သူကအကောင်းဆုံးအတန်ဆုံးနဲ့အတန်ဆုံးမျိုးရိုးဗီဇဖွင့်လို့ရတဲ့အင်ဂျိုင်းပေါ်သူကယူလိုက်တာပေါ့နော်ဒီအနေနဲ့ပတ်သက်တဲ့သူတည်တနာအခုမှရလို့အခုပေးတာမဟုတ်ပါဘူးထောင်960လောက်ခရဲကစပြီးတော့သလိုကြိုးစားခဲ့တာပါအဓိကပါလဲဆိုလို့ရှိရင်ဂျီနက်တစ်မျူတေးရှင်းဆိုတဲ့နည်းပညာနဲ့စပါးအသိဉာဏ်တွေအတွက်တူအောင်လို့ထွက်များတဲ့နွားရအောင
ဆိုတာကိုလောက်တပတ်မှာဆက်ပြီးပြောပြပေးဖို့ရှိတယ်ဆိုတာတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်တယ်ဆိုနောက်တစ်ပတ်မှာပြန်ပြီးဆုံးပါအောင်နော်ဒေါက်ကင်မြတ်ဆီဇန်တစ်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါ
သမရဒေါ်နယ်ထရမ့်ကိုဝိပန်သူတွေစီဖောက်ခွဲပစ္စည်းတွေပါတဲ့အထုပ်73ထုပ်တယ်မနေ့စာရိတ်ကနေပြပုတ်ခဲ့တယ်လို့တန်မြာရှိသူရာဇဝတ်ပြစ်မှုတွေကျူးလွန်မှုတွေနောက်ခံသမိုင်းနှစ်ပေါင်းများစွာရှိထားတဲ့ဖလော်ရီဒါပြည်နယ်သားတူကိုတောက်ကြနေကဖမ်းဆီးလိုက်ပါတယ်ဖလော်ရီဒါပြည်နယ်အာဗန်ထူရိုမျိုးကအသက် 56နှစ်အရွယ်စီဇာဆာယောက်ကိုဖက်ဒရယ်ရာဇဝတ်မှုငားမှုနဲ့တရားစွဲထားကြောင်းရှေ့နေကျုပ်ဂျက်ဆက်ရှင်းစ်ကပြောပါတယ်ပြစ်မှုတွေထဲမှာ ဖောက်ခွဲပစ္စည်းတွေကိုစာရိုက်ကနေတရားမဝင်ပြပို့မှုနဲ့အစိုးရတာဝန်ရှိသူတွေကိုချင်းချောက်မှုတွေပေါ်ပါတယ်ဒီပြမှုတွေအတွက်အပြစ်ရှိတယ်ဆိုတာထင်ရှားရင်ထောက်နှံ၄၀ရှစ်နှစ်ထိကြာခံရနိုင်တယ်လို့ရှေ့နေကျုပ်ဆက်ရှင်းစ်ကပြောပါတယ်ဒရူဂီနိုင်ငံအစ္စတန်ဘူးမြို့ဆော်ဒီကောင်စစ်ဝင်ရုံးမှတပ်ခံရတဲ့ဆော်ဒီတရင်းသမားဂျမားကာရှော့ဂျီရဲ့တားဖြစ်သူဆလာကာရှော့ဂျီဟာအမေ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ Nagumma Jimbare, one middleweight Jambuema, Sinkodu, Lebanon Nanganda, Phoenix middleweight champion, Mohamed Karakigo, Nai Tobi, Kabat champion Sugu, select Tainting like Barakna.
Tidayam Yaman and Nanganagas, Jinjuku, Kucho, Tainting, figure up Jibare, Diminet, season Tolu Yimuga, Kucho, and Tibio, Damasaya, Engineer, Keith Holmes, Jibare, Yaniba, Chongaiwe, and Kunaiji told him. အစီအစဉ်ကိုတိုင်းတို့မီတာ16ဆက်9နဲ့25ရွာနေနားဆင်နေပါတယ်။ဗီအိုကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာနိုင်ငံကတိုးတက်ရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်စံမိုးဝေပါ။
This program has come to you from the Voice of America, Washington.